Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်တော်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဩဂုတ်လ9ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညပိုင်းအစီအစဉ်မှုကကျမစုမုံပါရှင
်ကျမတင်ကြီးထိုက်ပါရှင်အမေရိကန်ရဲ့အီရန်အပေါ်ဒဏ်ခတ်ပိတ်ဆို့မှုတက်ကဒီကနေ့စတင်တက်ရောက်ပါပြီ။နျူကလ িয়ার ကိစ္စရဲ့အတွက်မြောက်ကိုရီးယားဘက်ကလိုအပ်သလောက်မလုပ်ဘူးလို့အမေရိကန်သမ္မတအကြံပေးတဦးကပြောဆိုလိုက်ပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်တဲ့သတင်းတွေကိုကိုအောင်နဲ့အတူကြည့်ညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမယ့်သတင်းကတော့အစိုးရတက်တဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့တရုတ်ပြည်မှာတွေ့ခဲ့တဲ့အချိန်မှာတော့နှစ်ဖက်တင်ပြတဲ့ဆွေးနွေးချက်တွေကြောင့်ဆွေးနွေးပွဲကမအောင်မမြင်ဖြစ်ခဲ့ရပါတယ်။တပ်ဖက်ကဘာတွေဆွေးနွေးပါသလဲ
။သူတို့ကတော့ဒီခွိုင်းမထွက်ရဆိုတဲ့ဟာကိုလက်ခံရမယ်။ဒုတိယကတော့ပါတီစုံဒီမိုကရေစီစနစ်ကိုလက်ခံရမယ်။နောက်တစ်ခုကတော့ဒီဒုတော်ဝင်ရေးတုံးပါကိုလက်ခံရမယ်ဆို
တဲ့ကချင်သတင်းအယ်ဒီတာတူပြောပြပေးသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်အောင်ရဲထွေးလူတက်တဲ့အမှုနဲ့ပတ်သက်ပြီးတော့ရာဇဝတ်ပြစ်မှုပြန်လည်လျှောက်ထားခံရသူ၃ဦးစလုံးဒီကနေ့တရားရုံးကိုလာရောက်ပြီးတော့သတင်းပို့ကြတဲ့သတင်း။နောက်မြန်မာနိုင်ငံကရေဘေးအတွက်ဂျပန်အစိုးရကလှူဒန်းကြတဲ့အကြောင်းနဲ့အတူမက္ကဆီကိုနိုင်ငံကဆက်ရုပ်ပြိုင်ပွဲကိုမြန်မာနိုင်ငံကနေလူငယ်9ယောက်ကိုစားပြုသွားရောက်ရှင်ပြိုင်ကြမဲ့သတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းနဲ့အင်္ဂါညဒဲလီလိုက်အစီအစဉ်တွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိုင်ကီထိုင်းနဲ့ကိုအောင်အောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင
်။အီရန်နိုင်ငံပေါ်စီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်ပြည်ထောင်စုကပြန်လည်ချမှတ်ပါတယ်။အီရန်နိုင်ငံရဲ့နျူကလ িয়ার အစီအစဉ်တွေကိုကန့်သတ်နိုင်ရေးဖိအားပေးတဲ့အနေနဲ့အမေရိကန်ဘက်ကချမှတ်ခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကို2015ခုနှစ်နိုင်ငံတကာသဘောတူညီချက်နဲ့ဖယ်ရှားပေးခဲ့ပြီးတဲ့နောက်အခုလိုပြန်ပြီးဒဏ်ခတ်တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကထပ်ခါလဲလဲဝေဖန်ခဲ့တဲ့အီရန်နျူကလ িয়ার အရေးနိုင်ငံတကာသဘောတူညီချက်ကနေအမေရိကန်တို့နှုတ်ထွက်ခဲ့တာအခုဆိုရင်3လတာရှိခဲ့ပြီဖြစ်ပြီးဒဏ်ခတ်ပိတ်ဆို့မှုပြန်လည်ချမှတ်မှုကမနေ့တနင်္လာနေ့တကောင်ကအစလိုအသက်ဝင်ပါတယ်။အီရန်အပေါ်ဒဏ်ခတ်မှုတရားဝင်စတင်ပြီလို့ဒီကနေ့အင်္ဂါနေ့မှာအမေရိကန်သမ္မတထရန့်ကတွစ်တာလူမှုကွန်ရက်မှာရေးပါတယ်။အရင်ကဒဏ်ခတ်ထားတာတွေထက်ပိုပြီးပြင်းထန်ပြီးလာမယ့်နိုဝင်ဘာလမှာနောက်ထပ်အဆင့်တိုးမြင့်သွားမှာဖြစ်တယ်။အီရန်နဲ့စီးပွားရေးလုပ်သူတွေအမေရိကန်နဲ့စီးပွားရေးလုပ်လို့မရဘူး။သူ့အနေနဲ့ကမ္ဘာငြိမ်းချမ်းရေးအတွက်ပြောဆိုနေတာဖြစ်ပြီးတပြားသားမှမလျှော့နိုင်ဘူးလို့အမေရိကန်သမ္မတကတွစ်တာမှာဒီကနေ့ရေးတာပါ။အမေရိကန်ရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကအီရန်နိုင်ငံရဲ့ကားထုတ်လုပ်မှုကဏ္ဍရွှေနဲ့အဖိုးတန်တပ်တူကုန်သွယ်ရေးအီရန်ငွေကြေးနဲ့တခြားငွေကြေးလွှဲပြောင်းမှုတွေကိုပြစ်မှတ်ထားကြောင်းအမေရိကန်သမ္မတကပြောပါတယ်။အီရန်ဗဟိုဘဏ်နဲ့အလုပ်လုပ်နေတဲ့နိုင်ငံသားဗန်ဒါရီအဖွဲ့အစည်းတွေနဲ့စီးပွားရေးလုပ်ငန်းတွေနောက်အီရန်ရဲ့စွန့်အင်ဆန်ရဆက်ဆက်လွှဲပြောင်းမှုတွေအပေါ်ဒဏ်ခတ်မှုတွေကိုနိုဝင်ဘာလ9ရက်နေ့မှာအမေရိကန်ဘက်ကပြန်လည်စတင်မယ်အကြောင်းလဲသမ္မတထရန့်ကပြောဆိုပါတယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အီရန်ပေါ်ပိတ်ဆို့ဒဏ်ခတ်မှုဟာတူရကီနဲ့အမေရိကန်ဆက်ဆံရေးအပေါ်မှာလည်းအထိကဲလာနိုင်ကြောင်းသုံးသပ်နေကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အခုဆုံးဖြတ်ချက်ဟာသူတဘောထားတာဖြစ်ပြီးတော့သူတို့အနေနဲ့လက်မခံကြောင်းတူရကီကပြောကြားလိုက်ပြီးအခုလိုအခြေအနေဟာအရင်ကတည်းကအဆင်မပြေဖြစ်နေတဲ့နေတိုးမဟာမိတ်နိုင်ငံကြားအခြေအနေပေါ်ဆက်ဆံရေးပေါ်ထိခိုက်လာနိုင်တာပါအမေရိကန်ဘက်ကတော့ပိတ်ဆို့တန်ခတ်မှုတွေကိုထိရောက်အောင်အနီးကစောင့်ကြည့်သွားမှဖြစ်ပြီးတော့အမေရိကန်ဘက်ကတကယ်အတီးရက်တီမဲ့သူတွေကိုတွေ့ရမှာဖြစ်တယ်လို့ပြောရတယ်အီရန်ပေါ်ပထမအကြောပိတ်ဆို့တက်မှုတွေဟာဒီကနေ့မှစတင်တက်ဝင်မှာဖြစ်ပြီးတော့အီရန်နဲ့ဆက်ဆက်တဲ့လေကြောင်းလိုင်းတွေငွေကြေးနဲ့သက်ဆိုင်တဲ့လုပ်ငန်းတွေပေါ်ပြစ်မှတ်ထားပြီးတော့ဒီအမေရိကန်ကပိတ်ဆို့တက်ခတ်လိုက်တာပါ။နိုဝင်ဘာမှာတော့အီရန်ရဲ့စွမ်းအင်ရောင်းချမှုကဏ္ဍကိုအဆုံးသတ်မဲ့တန်ခတ်မှုသစ်စတင်မှာပါတူရကီနိုင်ငံခြားရေးဝန်ကြီးမာဗလော့ကာဗူဆိုဂလူကတော့အီရန်ပေါ်ချမှတ်တဲ့အမေရိကန်ရဲ့တန်ခတ်ရေးယူမှုတွေကိုလက်မခံပဲနိုင်ငံတကာရဲ့ဆုံးဖြတ်ချက်ကိုသာအတိအမှတ်ပြုမယ်လို့ဆိုပါတယ်။ချီနယ်လာနေတဲ့တူရကီရဲ့စီးပွားရေးအတွက်အီရန်ဟာအဓိကကုန်သွယ်ဘက်နိုင်ငံဖြစ်လာနေတဲ့ဆိုတဲ့သုံးသပ်မှုတွေလည်းရှိနေပါတယ်။စွန့်ရင်မလုံလောက်တဲ့တူရကီဟာအီရန်ပေါ်မိခိုးအားထားနေရပြီးဒီနှစ်ပထမ6လအတွင်းမှာကိုတရက်ကိုရေနံပေပါပေါင်း 36,000 လောက်တင်သွင်းခဲ့ရပါတယ်။ဒါဟာတူရကီရဲ့သွင်းကုန်49ရာခိုင်နှုန်းလည်းဖြစ်ပါတယ်ခင်ဗျာ။
Singapore Nangama, American Tamra, Donald Trump, Tate, Twist, and Wema, Nyakuria, Gonson, Kinjo, Unkripu, Tare, Nuclear, Apiwa, Kinsin Yiku, Nyakuria, Becca, Seller, Losambo, Piequetelu, American Muta, Longjo, Yichambi, John Bordanga, Susuvare, Tegelu, and Niraga, Shushun, we Biosu, Jetim, Hopau, Nyakuria, Becca, Nuclear, Kinsin Yi, Letwe, Losam, Jetwe, Lu, and Nira, Titelu, and Muta, Longjo, Yichambi, Bordanga, Fox, Trintana, Netriso, Mimianga, Mapiosu, Dwarapse, Pare, Teddy, Sunuwe, Bin, Now by, Nyakuria, Becca, Nuclear, Kinsin Yi, Etwe, Lu, Adelu, Yusat, Hadalak, Malok, Te, Jang, Duga, Piosu, Rapse, Pare, Nyakuria, Bo, America, Yet, Sipo, Yi, Tankapiso, Mubu, Pisho, Bibu, American, Becca, Masina, Wulule, Muta, Jambiga, Piovari, American, Tamra, Donet, Trangaro, Nyakuria, Gonson, Kinjo, Untangu, Let the Law, Bibu, Tare, Sarema, Now, that's a new body low poor American and Jai, which he might pump you go, silo ye, so beautiful at Jamle. American, so ya, in bureau, ya, she got pure body. Now, Korea comes on King John on a duty at Jane, take this a new boss and not she let Lule. American, Tamra got pure so tara, chipari.
Ivory Coast, Tamra, a lesson. Quateraye, the Union Channel Gwene, Manitin Laniga, a china she had been looked at Tema, Nakon Setakuni Dunga, Canada, Pikabi May. Lu de Piao Miagere Pinunzima, but the Kedu, the Maraga Doha, Simon Begbo, Pian Lumia Lavare, a Jampa Mudian, 2 year Kanganana, but the Bidot Nanganolo Yego, and ye Pissi Muswejane, Pidan seeing Kangaya B, Bigger in the towns and Aguniga, Begbo, Town and Ninete, Chama Kerawa, Bigger in Nicale, 2 year. About the Ludamune, Bosente, Julune, Yazu, Mune, Sesubu, Chuzage, Bime, a Pimishi, John, Sombia Kevare, Kamon Pedu, Tamara Hong, Lauren, Begbogo, Sanjin Durigo, Letum Yan, Jemper, Taka, Puerto Kugo, Lenin Dune, Taka, Yeni, Bawe, Tamara, Garo Hong, Begbo, Usangerello, Suasini, Gasuswe, Gerawa, Yuka Bema, Let's say, Quatera, Go, Shoning Gerago, Lauren, Begboga, Lekamu, Pichage, and Transetta Kunima. I recall Nangama, Luban Ton on Lotte Songevare, Tamara Hambeb Bogura, Pansy Pira, The Hague, Nanganaga, Yazu, Mukongo, Lepian Pigger Pira, Luganio Nepo, Sanjin Chulune, Yazu, Sweat in it, Yasai Niavarekna.
Pure American and Yabe Mimavada season ago, Yavan Kunaigani, Senai T, Lidometer Sako, Kilohas, Tinga, Dinga Tonya. Lidometer Nasanga, Kilo has Titi Shikon Tonya. Lidometer Tonsan Hit, Kilo has Kuton Tongane. Patamana Yuama, Lilamita Tia Kuze, Kilo has Tinga Konga Ruaniva, Tolan Pinuan.
You in Yamavan season, Ya Inkani, Yavan Trinigun has in Yarapse Parish. Indonesia Nangama, bigger at Ning Niniga, Yavian Galin Chow. They saw to Diajo Shike be sharp with a yeast be somewhere Nijabare. မနေ့တနင်္လာနေ့မှာခပါလက်ခီးသွားအများစုကိုဘေးလွတ်ရာကဲထုတ်နိုင်ခဲ့ပြီးငရင်ကြောင့်ဥယျာဉ်ဆုံးရှုံးခဲ့ရတဲ့ဒေသခံတွေကတော့အဖြစ်ဆောက်ထားတဲ့တဲတွေထဲမှာခိုးလုံနေကြရစေဖြစ်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကလှုပ်ခတ်ခဲ့တဲ့ငရင်ကလမ်းပေါက်ကျွန်းရဲ့မြောက်ပိုင်းကြီးအောင်တစ်စက်တည်းမှာ5ကီလိုမီတာကိုဗဟိုပြုတ်ပြီးပြင်းအား 6တဲ့မှာကိုမက်ဂနီတုရှိတယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကထုတ်ပြန်ထားပြီးဆူနာမီ3ပေးချက်တောင်ထုတ်ခဲ့ရပါတယ်။လောက်ခတ်ခဲ့တဲ့ငလျင်တန်းကိုအနည်းအနာကဂီလီနဲ့ပါလီကျွန်းတွေစံပဝါနဲ့အရှိချဘာကဒေသတချို့အပေါ်မှာပါတက်ရောက်မှုရှိခဲ့ပါတယ်။ငလျင်ဗဟိုပြုတ်လောက်ခတ်ခဲ့တဲ့လွန်ဖို့ကျွန်းဤကခီးသွားလာမှုများတဲ့ကျွန်းလေးတွေမှာတန်းစီဆောင်ဆိုင်ခဲ့ကြပါတယ်။မန ယ်ရှင
်အမေရိကန်ပြည်အောင်စုနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာပြီးခဲ့တဲ့သတင်းတပတ်ကျော်ကဆက်လို့လောင်ကျွမ်းခဲ့တဲ့တော်မီကဒီပြည်နယ်သမိုင်းမှာအကြီးမားဆုံးတော်မီဖြစ်လာကြောင်းပြည်နယ်အာဏာပိုင်တွေကပြောပါတယ်မန်ဒိုစီနိုကွန်ပလက်စ်လို့ခေါ်တဲ့ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာပြီးကြစီလောင်ကျွမ်းနေတဲ့တော်မီလောင်ကျွမ်းမှုနှစ်ခုကြောင့်ဟက်တာ300,000ခွဲလောင်ကျွမ်းခဲ့တာဟာဆိုရင်ပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလကလောင်ကျွမ်းခဲ့တဲ့သောမတ်စ်တော်မီလောင်ကျွမ်းမှုထက်ပိုကြီးသွားပါတယ်မန်ဒိုစီနိုတော်မီလောင်ကျွမ်းမှုရဲ့30ရာခိုင်နှုန်းကထင်းချုပ်ထားနိုင်ပြီးတော့မီလောင်ကျွမ်းမှုကဆက်ပြီးတော့ကြီးထွားလာနေတယ်လို့ကယ်လီဖိုးနီးယားသက်တမ်းနဲ့မီးဘေးကာကွယ်ရေးဌာနကမနေ့တနင်္လာနေ့နောက်ပိုင်းမှာပြောဆိုထားပါတယ် မန်ဒိုစီနိုကွန်ပလက်စ်တော်မီကြောင့်တည်ဆုံသူမရှိကြောင်းမိသက်ဌာနပြင်ကြားရေးဝန်ထမ်းက VOA ကိုပြောပါရယ်မိငင်းသက်ရေးအတွက်ဝန်ထမ်း4000နီးပါးဆောင်ရွက်နေပြီးတော့ရဟတ်ရင်တွေလေးရင်တွေနဲ့လည်းကောင်းငင်ကနေမိငင်းသက်နေကြပါရယ်ခင်ဗျာ
မလေးဆန်နိုင်ငံပိုင် 1MDB လုပ်ငန်းကြီးရဲ့ငွေနဲ့ဝယ်ထားတယ်လို့ဆွဆွဲခံရတဲ့ဒေါ်လာသန်း250တန်းဇင်ကန်ရွက်သင်းပေါ်တစ်စင်ဒီကနေ့မှာပဲမလေးရှားနိုင်ငံကွာလာလမ်ပူကစိတ်ကန်းကိုဆက်ကပ်လာပါတယ်။အင်ဒိုနီးရှားနိုင်ငံဘက်ထမ်ကျွန်းကနေခုံမောင်းလာတဲ့မီတာ90ရှိတဲ့ Equanimity သင်းပေါ်ကဒီကနေ့အင်္ဂါနေ့မှာမလေးရှားနိုင်ငံခလန်းစိတ်ကန်းကိုဆက်ရောက်လာတာဖြစ်ပါတယ်။ခင်မန်ကျိုမှတ်ပုံတင်ထားတဲ့ရွက်သင်းပေါ်ကိုအမေရိကန်တရားရေးဌာနရဲ့ပန်ကြားချက်နဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကအင်ဒိုနီးရှားနိုင်ငံဘာလီကျွန်းအနီးမှာအင်ဒိုနီးရှားအာဏာပိုင်တို့ကသိမ်းဆီးခဲ့တာဖြစ်ပါတယ်။ဒီစိန်ကန်ရွက်သင်းပေါ်ကိုတော့မလေးရှားစီးပွားရေးလုပ်ငန်းရှင်လူတေးဟိုကဝယ်ယူခဲ့တာဖြစ်ပါတယ်။မလေးရှားနိုင်ငံပိုင် 1MDB လုပ်ငန်းကြီးပိုင်ငွေကြေးတွေနဲ့အလဲသုံးစားလုပ်ပြီးဝယ်ယူထားတာလို့အမေရိကန်တာဝန်ရှိသူတွေကစွပ်စွဲထားတာဖြစ်ပါတယ
်။အမေရိကန်ပြည်အောင်စုဖလော်ရီဒါမှာရှိတဲ့ Cape Carnival အာဂါဒါလွတ်တင်ရေးစခန်းကနေ SpaceX Company ရဲ့ Falcon 9အာကာသဒုံးရင်ကိုဒီကနေ့မနက်ပိုင်းမှာပဲလွတ်တင်လိုက်ပါတယ်။အဲဒီလိုလွတ်တင်လိုက်ပြီးတော့မကြာခင်မှာပဲပထမအဆင့်ဖြစ်တဲ့ Falcon ဒုံးရင်ကိုတွန်းတင်တဲ့ပင်မ Rocket ဒုံးအစိတ်ပိုင်းကိုယင်းစီကနေပြန်ဖြုတ်လိုက်နိုင်ခဲ့ပြီး Atlantic မြို့ရာထဲမှာချထားတဲ့ Of course I still love you လို့နာမည်ပေးထားတဲ့ဒုံးရင်စစ်နဲ့ကွင်းတွေကိုအောင်အောင်မြင်မြင်နဲ့ပြန်ဆင်းသက်နိုင်ခဲ့တယ်လို့ SpaceX ကပြောပါတယ်ခင်ဗျာ။
နောက်ဆုံးသိထားတဲ့သတင်းတွေကိုမတ်တန်ကြီးထိုင်းနဲ့ကိုအောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုထိပ်တန်းရောက်သတင်းလွှာတွေကိုဇက်တိုက်တင်ပြပေးကြပါမယ်။အစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO တို့တရုတ်နိုင်ငံမှာတွေ့ဆုံကြရမှာတော့တင်ပြတဲ့ဆွေးနွေးမဲ့အခြေခံအချက်တွေပေါ်မှာနှစ်ဖက်စလုံးကအဆင်နဲ့မရှိသေးတာကြောင့်ဆွေးနွေးပွဲဟာမအောင်မမြင်ဖြစ်ခဲ့ရတယ်လို့ကချင်သတင်းဌာနရဲ့အက်ဒီတာကပြောပါတယ်။ပြီးခဲ့တဲ့လတုန်းကကျင်းပခဲ့တဲ့27ရာစုပင်လုံတတိယအကြိမ်အစည်းအဝေးမှာတော့KIO အပါအဝင်မြောက်ပိုင်းအဖွဲ့အစည်းတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းရှင်တွေကိုအလွတ်တွေ့ဆုံဆွေးနွေးဖို့သဘောတူခဲ့ကြတာလည်းဖြစ်ပါတယ်။အစိုးရတက်မတော်နဲ့မြောက်ပိုင်းအဖွဲ့တို့ကြားငြိမ်းချမ်းရေးအလားအလာတွေကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားတာနားဆင်ပါရှင်
။ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးပြီးတဲ့နောက်မှာကချင်လွတ်လပ်ရေးအဖွဲ့ KIO ဟာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့ထိုင်းနိုင်ငံချင်းမိုင်မြို့မှာဇူလိုင်လ20ရက်နေ့ကတွေ့ဆုံခဲ့တယ်လို့တက်မတော်ကိုယ်စားလှယ်အဖွဲ့နဲ့တရုတ်နိုင်ငံမှာဒီလ5ရက်နေ့ကထပ်မံတွေ့ဆုံခဲ့တာပါ။တရုတ်နိုင်ငံယူနန်ပြည်နယ်တာလီမြို့ဆွေးနွေးပွဲကိုတော့တက်မတော်ဘက်ကအမတ်တက်စစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းအောင်ကဦးဆောင်ပြီး KIO ဘက်ကတော့ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ပန်လာကဦးဆောင်ခဲ့ကြတာဖြစ်ပါတယ်။ဒီဆွေးနွေးပွဲဟာစတင်ပြီးမကြာခင်မှာပဲပြက်ပြားခဲ့တယ်လို့ KIO နဲ့နှိဆက်သူတွေကိုကိုးကားပြီးသတင်းမီဒီယာတွေမှာဖော်ပြခဲ့ကြပါတယ်။ TNG ကကချင်သတင်းဌာနရဲ့ Editor ကိုနော်ဒင်းကတော့ဆွေးနွေးပွဲမအောင်မြင်ရတဲ့အကြောင်းကိုအခုလိုပြောပါတယ်
။ Yo ဘက်ကတော့အချင်းပြင်းနေမှာဒီစစ်ပွဲတွေများတော့ပြည်သူလူထုတွေကဒုက္ခရောက်တော့ဒါဖြစ်ဖြစ်စစ်ပွဲအရှင်တွေကိုချော့ချဖို့ရေနောက်တစ်ခုကတော့အဲ့ဒါဆက်ပို့ပြီးမှဒီနှစ်ဖက်ပိကရေးစေးရဟမျိုးတွေလုတ်ဖို့ရတို့ကတော့မျောလင်းတာပါနော်အဲတို့လည်းပဲဒီတမ်တော်ဘက်ကတော့အဲ့ဒီဟာကိုတို့ကဆွေးနွေးမိမှာဆက်ကြတဲ့ပုံစံနဲ့တို့ကတင်ပြပြီးမှဆွေးနွေးလာတော့စီဝေးကတော့ပြတ်သွားတယ်လို့ပြောတယ်လေ
တမ်တော်ဘက်ကတင်ပြချက်တွေကိုသူကအခုလိုဆက်ပြောပါတယ
်ဒီတို့ကတော့ဒီခွိုင်းမထွက်ရဆိုတဲ့ဟာကိုလက်ခံရမယ်ဒုတိယကတော့ပါတီစုံဒီမိုကရေစီစနစ်ကိုလက်ခံရမယ်နောက်တစ်ခုကတော့ဒီလူတော်ဝင်ရေး၃ပါးကိုလက်ခံရမယ်ဆိုတော့ဒီအချက်၃ချက်ကိုသူတို့ကဒီဟာကိုအရင်ရင် KIO ကလက်ခံမှသာလျှင်ဒီအပိခရစရေကိစ္စတွေဟာမျိုးတွေကိုဆွေးနွေးရအောင်ဆိုတဲ့ဟာဒီသူတို့ဘက်ကတော့အဲ့လိုမျိုးအချက်ကြိုက်တော့ KIO ဘက်ကလည်းအဲ့ဒီဟာဆွေးနွေးဖို့ KIO ဘက်ကနော်အစဉ်တည်းမဖြစ်သေးဘူးပြင်ဆင်ထားတဲ့ဟာလည်းမရှိသေးဘူးဆိုတော့ဒီဝေကတော့အမှသူတို့ကတော့ရပ်သွားတဲ့ပုံစံဖြစ်တယ
်ဒီဆွေးနွေးပွဲမှာ KIO ဘက်ကတင်ပြဖို့ရှိနေတဲ့အချက်တွေကိုလည်းတချင်းသတင်းဌာနရဲ့ Editor ကိုနော်ဒင်းကအခုလိုဆက်ပြောပါတယ
် KIO ဘက်ကရည်ရွယ်လာက1990လေးဒီခေတ် SAS အချုပ်ကတိုင်းဒီစစ်တပ်တွေကိုဘယ်လိုနေရာချမယ်ဆိုတဲ့ကိစ္စတွေပါတယ်အနောက်ပြည်တော်တွေ2013မှာတရုတ်စုရကနေပြီးမှကြားဝင်ပြီးမှနော်သူတို့ဒီချင်းပြည်နယ်မှာစစ်ချင်းဆော့ချဖို့အတွက်သဘောတူစာချုပ်ပြီးရှိတယ်လေတော့အဲ့ဒါတွေကိုအခြေခံပြီးမှကျွန်တော်ဒီသမတော်နဲ့အပိကစရစေးဟာမျိုးတွေလုပ်နိုင်အောင်ဒီချက်နဲ့ KIO ဘက်ကတော့လာဆွေးနွေးတာဖြစ်တယ်။ဒါမဲ့အခုစီးရဲမှာကတော့ဒီကိစ္စတွေကိုသမတော်ဘက်ကဆွေးနွေးဖို့လည်းမခံသေးဘူး။ဆိုတော့ အဓိကပြဿနာကတော့အဲ့ဒါဖြစ်တာ
။ဒီလ9ရက်နေ့တွေ့ဆုံပွဲနဲ့ပတ်သက်ပြီးတမ်ရော့ဘက်ကရော KIO ဘက်ကပါတရင်ထုတ်ပြန်တာရှိသေးပါဘူး။ဒီနေ့ February လဇန်းကလည်းဒုတိယဗိုလ်ချုပ်ကြီးထွန်းထွန်းတောင်နဲ့ဗိုလ်ချုပ်ကြီးအင်ပန်လာတို့ပထမဆုံးချိန်တရုတ်ပြည်မှာဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာသဘောတူညီချက်တစုံတရာမရခဲ့သလိုဆွေးနွေးပွဲနောက်ပိုင်းမှာလည်းတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ပြီးခဲ့တဲ့လကကျင်းပတဲ့21ရာစုပင်လုံးတတိယအစည်းအဝေးကာလမှာတော့ KIO အပါအဝင်မြောက်ပိုင်းအဖွဲ့တွေနဲ့အစိုးရတက်မတော်ခေါင်းဆောင်တွေတွေ့ဆုံပြီးငင်းချိုင်းလုပ်ငန်းစဉ်ကိုအလွတ်တဘောညှိနှိုင်းဆွေးနွေးဖို့သဘောတူခဲ့ပါတယ်။ဒီရက်ပိုင်းတွေအတွင်းဇူလိုင်လ17ရက်နေ့မှာတက်မတော်နဲ့မြောက်ပိုင်းအဖွဲ့ဝင် PSLF TNLA ခေါ်တအန်းပလောင်တပ်ဖွဲ့အကြတိုက်ပွဲဖြစ်ပွားပြီးစစ်သုံးဘန်းအဖြစ်ဖမ်းဆီးခံရသူစေမူရဲမေ6ယောက်ကိုတက်မတော်ကအာရမပြုကျင့်တပ်ဖြတ်ခဲ့ကြောင်းဒီလ6ရက်နေ့မှာတအန်းပလောင်အဖွဲ့ကသတင်းထုတ်ပြန်ပါတယ်။စီမူရဲမေတွေကိုအတ္တမပြုကျင့်တပ်ဖြတ်တာနဲ့ပတ်သက်လို့တိတိကျကျစစ်ဆေးအရေးယူဖို့အတွက်လဲ PSLF TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကပြောဆိုပြီးဒီဖြစ်စဉ်နဲ့ငင်းချိုင်းလုပ်ငန်းစဉ်ကိုတိကျစီဆောင်ရွက်မှာဖြစ်ကြောင်းပြောပါတယ
်။ဒီဟာကိုစနစ်တကျမြင်ရတာရှိဖော်တိုစီစီမှယူဖို့လိုတယ်။ဒီဟာဒီစီစစ်ဆေးကြောဖြစ်လာတာဟုတ်တယ်။ဒါဆိုပြုံးနေစီမူတာတက်အမည်ဖြစ်စီအရကျွန်တော်ဆက်လက်ပြီးစီမီဘူးတော့လို့တော့တာတက်စလိုင်းမ
ကင်မရာဘက်ကတော့ဒီတိုက်ပွဲအတွင်းမှာလက်နက်မျိုးစုံ၃လက်နဲ့အတူအလောင်း၈လောင်းတင်းစီရမိကြောင်းဇူလိုင်လ19ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့21ဖွဲ့ရှိပြီးအဖွဲ့၁၀ဖွဲ့ကလာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတာဖြစ်ပါတယ် KIO PSLF TNLA အဖွဲ့တွေအပါအဝင်တရုတ်နယ်စပ်အခြေစိုက်မြောက်ပိုင်းအဖွဲ့9ဖွဲ့ဟာ NCA ကိုလက်မှတ်ရေးထိုးထားပါဘူးဒီဖွဲ့တွေတဲကဝါနဲ့မိုင်းလာအဖွဲ့ကလွှဲရင်ကြံဖွဲ့တွေဟာအစိုးရတက်မတော်နဲ့တိုက်ပွဲတွေမကြာခဏဖြစ်ပွားနေစေရှိနေတာဖြစ်ပါတယ်
ဖီယိုရီမြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ဟာတာတရုတ်ဆောင်အောင်ရဲထွေရဲ့အမှုနဲ့ပတ်သက်ပြီးနောက်ဆုံးရအခြေအနေကိုတင်ပြပေးကြပါမယ်လူများရဲ့မြင်ကွင်းမှာဝိုင်းဝန်းထိုးကြိတ်ကန်ကြောက်ရိုက်နှက်ခံရပြီးတော့တည်ဆုံသွားရတဲ့ဟာတာတရုတ်ဆောင်အောင်ရဲထွေရဲ့အမှုနဲ့ပတ်သက်ပြီးတော့ဒီကနေ့ရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်မှာတော့ရာဇဝတ်ပြင်ဆင်မှုပြန်လည်လျှောက်ထားခြင်းခံရတဲ့၃ဦးစလုံးလာပြီးတော့တရားရုံးကိုသတင်းပေးပို့သွားပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ခန့်သတင်းပေးပို့ထားပါတယ်
ဟာတာတရုတ်ဆောင်အောင်ရဲထွေတက်ခံမှုမှာခရိုင်တရားရုံးကချမှတ်ထားတဲ့အမိန့်ကိုပြင်ဆင်ဖို့လျှောက်ထားခံသူ၃ဦးဖြစ်တဲ့တန်ထွအောင်ခေါ်တာကြီးပြည်ပြောင်ခေါ်အောင်လေးကျော်စောဟန်ခေါ်ကျော်စောတို့၃စလုံးဒီကနေ့တရားရုံးမှာလာရောက်သတင်းပေးပို့သွားတာဖြစ်ပါတယ်သူတို့၃ဦးအတွက်တပ်ဆိုင်ရာတရားလွှတ်တော်ရှေ့နေတွေကိုလည်းကိုယ်စလဲလွှဲအပ်ခဲ့ပါတယ်အမှုနဲ့ပတ်သက်လို့ရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်ကကြားနာမယ့်ရက်ကို၃ဘတ်အကြိုတင်အကြောင်းကြားမှာဖြစ်ပါတယ်ဒါနဲ့ပတ်သက်လို့ရန်ကုန်တိုင်းဒေသကြီးတရားလွှတ်တော်သတင်းနဲ့ပြန်ကြားရေးအရာရှိဒေါ်နွန်းနယ်ဦးက
လျှောက်ထားခံရသူတွေလည်းဒီလောက်ပြီးတော့ဒီအကြောင်းမလို့ရှောင်းလင်းစစ်ကြောင်းနာမယ်။အဲဒီရှောင်းလင်းစစ်တင်းနေကြောင်းနာမယ်ဆိုတော့သုံးပတ်ကြည့်တယ်။ဒီသင်ခဲ့တဲ့ရှိတော့ KM ဖြစ်မှာပေါ့။ဒီပြည်တင်မှုကိုအောက်လုံးနဲ့ကြည့်လိုက်မယ်ဆိုလို့ရှိရင်မဖြစ်ဘူးဆိုလို့ရှိရင်တော့ဒီတိုင်းမဟုတ်ဘူး။ဥပဒေတော်တရားအရဆိုရင်တော့အရင်ပုံမှန်နေတယ်ဆက်ပေါ့။
တေဥဆောင်အောင်ရထွေတက်ခံရတဲ့အမှုကိုတရားလူဘက်ကကြေးပြီးလို့ဆိုပြီးအမှုယူသိမ်းခဲ့တဲ့ပေါ်ဝေဖန်ချက်တွေထပ်ပေါ်လာပြီးတဲ့နောက်ဒီမှုကိုရုံးတင်ပြန်စစ်ဆေးဖို့တိုင်းဥပဒေရုံးကိုပြည်ထောင်စုရှင်းနေခြင်းရုံးကညွှန်ကြားခဲ့ပါတယ်။မြန်မာနိုင်ငံရဲ့တရားရေးစနစ်ပေါ်နိုင်ငံတော်သမ္မတဦးဝင်းမြင့်ကဝေဖန်သတိပေးခဲ့ပြီးပြည်ထောင်စုရှင်းနေခြင်းရုံးကနေဒီမှုကိုပြန်ကင်တွယ်ခဲ့ပါတယ်။အခုလိုရာဇဝတ်ပြင်ဆင်မှုရှောက်ထားချက်ကိုပြန်လည်လက်ခံခဲ့မယ်ဆိုရင်အရှိပိုင်းခရိုင်တရားရုံးကဆုံးဖြတ်ထားတဲ့တရားလူဘက်ကကြေးပြီလို့အမှုယူသိမ်းခဲ့တယ်ဆိုတဲ့ဆုံးဖြတ်ချက်ကိုဖျက်သိမ်းမှာဖြစ်ပါတယ်။ယူသိမ်းမိန့်ကိုပြင်ဆင်ခဲ့မယ်ဆိုရင်တော့အမှုကိုအရှိပိုင်းခရိုင်တရားရုံးမှာပဲပြန်လည်စစ်ဆေးသွားမှာလည်းဖြစ်ပါတယ်ခင်ဗျာ
။ FOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန့်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံကရေဘေးတက်ဒုက္ခတွေတွေအတွက်လိုအပ်နေတဲ့အကူအညီကိုဂျပန်အစိုးရကနေပြီးတော့ JICA ဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးအေဂျင်စီကနေတဆင့်ပေးအပ်လှူဒါန်းလိုက်ပါတယ်။ပြည်နယ်တချို့မှာတော့ရေပြန်ကျသွားပေမဲ့လို့လက်ရှိမြန်မာနိုင်ငံတဝန်းမှာရေဘေးတက်နေတဲ့ဒုက္ခတွေဥယေက3000ကျော်အထိရှိနေသေးတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောပါတယ်အပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုကောင်းဇန်ဟင်းကသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံမှာဇူလိုင်လ20ရက်နေ့ကစတင်ပြီးမိုးရေချိန်များကရေကြီးရေချမ်းမှုတွေနဲ့ကြုံခဲ့ရတဲ့နေရာတွေကိုဂျပန်အစိုးရအနေနဲ့လိုအပ်တဲ့ကူညီထောက်ပံ့မှုတွေပေးသွားမှာဖြစ်တယ်လို့ဂျိုက်ကာဂျပန်နိုင်ငံတကာပူးပေါင်းဆောင်ရွက်အကျဉ်းစီကပြန်ကြားရေးတာဝန်ခံကိုကျော်လွင်ဦးကပြောပါတယ်
ကျွန်တော်တို့ကတော့ကျွန်တော်တို့ကဟိုရေတိုင်ကြီးပေါ့နော်ဒ ဒီမှာအုံပြုနိုင်မှုတွေရေတိုင်ကြီးလေရေတန့်ကြီးပေါ့နော်အဲ့ဒါကျွန်တော်23ကိုတခုကျွန်တော်တို့လီတာ3000ကျော်ဝင်နေဒါ3000 300ပြန်စီလိုက်အောင်နော်အဲ့ဒါရေနောက်ပြီးတော့အဲ့23ကိုရေနောက်ပြီးတော့ကျွန်တော်တို့တန့်ပေါ့နော်မိသားစုငါရောက်လောက်နေနိုင်တဲ့တန့်ပေါ့နော်ရာရေတဲပေါ့နော်အဲ့ဒါကျွန်တော်တို့လုံးထောက်ပါခင်ဗျာကျွန်တော်အဲ့ဒါပတ်မှုဟိုကဘယ်နော်ဒီကျွန်တော်စွာနေပြီးကျွန်တော်ဂျိ ဒီသားတွေကိုဒီဘူညီကလေးလို့အထောက်အပံ့နိုင်ကိုကျွန်တော်ပတ်မိုးတာပါခင်ဗျာဟုတ်ကဲ့ပါ
မိုးတုံလေးကကောင်းပြီးမိုးဆက်တိုက်ရတွန်းခဲ့တာကြောင့်မိုးပြင်းနဲ့ကင်းရင်ပြင်းနဲ့ပဲခူးတိုင်းဒုက္ခမြစ်တွေမှာစိုးရင်ရေအမတ်ထက်ကျော်လွန်ပြီးရေကြီးရေချမ်းတာတွေဖြစ်ပေါ်ခဲ့ပါတယ်လက်ရှိမြန်မာနိုင်ငံမှာတော့ရေပိတ်တဲ့ဒုက္ခတွေဥယျာဉ်3000ကျော်ရှိနေသေးတယ်လို့လည်းလူမှုဝန်ထမ်းကေသရေးနဲ့ပြည်ထောင်စုချက်တော်ရေးပြောင်းစုဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ
်ရေပိတ်ကတော့အခုဒလောဆယ်ဆယ်လေးအခုရွံ့နေရော့နေသွားပါပြီအဆန်းကတော့3000ကျော်ကနေအခုလက်ရှိဟိုစခန်းမှာရှိတာက36,882 ဦးရှိရဲ့စခန်းကြီးအကုန်လုံးပေါ့တနေငံလုံးဆိုတာကရင်ပြည်နယ်မွန်ပြည်နယ်တနင်္သာရီပဲခူးဟိုပါတယ်ဒါပေမဲ့အဓိကတော့ကရင်မွန်ပဲခူးပေါ့နော်တနင်္သာရီမှာနည်းနည်းကြံနေအဲဒါပါပဲအဲ့ဒီဟာကစုစုပေါင်းလူကြီးကကဲ့မှာရှိတာ36,882ဦးရှိတယ်အဲ့ဒီကလက်ရှိပေါ့နော်အခုစခန်းကတော့တရားတစ်ခုကြံနေတယ်အဓိကတော့ညံ့ညံ့ကြံတာကတော့ပဲခူးတိုင်းမှာဖြစ်ပါတယ်အခုတိုင်းမှာ60ခုကျန်တယ်စကန်းဝန်ပြည်နယ်မှာ17ခုကျန်တယ်ကရင်ပြည်နယ်မှာ19ခုကျန်တယ
်ရေပိတ်တစ်ခါတစကန်းတွေမှာအဖြစ်များလေရှိတဲ့ဝမ်ပြေဝမ်ရှော်ယောဂါတွေမဖြစ်စေဘဲတောက်တုံးဤတဲ့ရရှိနိုင်ဖို့ကိုလည်းအဓိကထားလှုပ်ဆောင်နေတယ်လို့လည်းဝန်ကြီးကပြောပါတယ
်ကိုကောင်းဆန်ဟိန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မက္ကဆီကိုနိုင်ငံကဆက်ရုပ်ပြိုင်ပွဲမှာသွားပြီးတော့ပြိုင်ကြမယ်မြန်မာလူငယ်လေးတွေအကြောင်းကိုတင်ပြပေးခြင်းပါတယ်မက္ကဆီကိုနိုင်ငံမှာမကြခင်ကျင်းပမဲ့ First Global Robotic Challenger ဆက်ရုပ်ပြိုင်ပွဲကိုမြန်မာနိုင်ငံကကိုစားပြုပြီးတော့လူငယ်9ယောက်တွားရောက်ရှင်ပြိုင်မှာဖြစ်ပါတယ်။အရင်တော့ကနိုင်ငံတကာပြိုင်ပွဲတွေမှာပါဝင်ခဲ့သူတွေလိုပဲသူတို့အကောင်းဆုံးကြိုးစားသွားမယ်လို့မျှော်လင့်ထားကြပါတယ်။ဒီလူငယ်တွေနဲ့မီဒီယာတွေ့ဆုံပွဲကိုဩဂုတ်လ6ရက်နေ့ညနေကဖန်တီးရအဖွဲ့အစည်းရုံးခန်းမှာကျင်းပခဲ့ပြီးတော့ပြိုင်ပွဲဝင်မဲ့ဆက်ရုပ်ကိုလည်းပြသခဲ့ပါတယ်။ဒီအကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်။
နိုင်ငံ160ကလူငယ်ဝင်ပြီးရှင်ပြိုင်မဲ့မက္ကဆီကိုနိုင်ငံကအင်ရှင်အနေနဲ့တင်ပါသွားမဲ့ First Global Robotics Challenge ဆက်ရုပ်ပြိုင်ပွဲကိုမြန်မာနိုင်ငံကကိုစားပြုလူငယ်9ယောက်ကသွားပြီးရှင်ပြိုင်မှာဖြစ်လို့မီဒီယာတွေနဲ့တွေ့ဆုံပွဲကိုဒီလ6ရက်ကရန်ကုန်မြို့ဖန်တီးရအဖွဲ့အစည်းရုံးခန်းမှာကျင်းပပါတယ်။ဒီပြိုင်ပွဲကိုလူငယ်ယောက်60ကရှောက်သွားတင်ခဲ့ရဖြစ်ပြီးအဲ့ဒီတဲက9ယောက်ကိုအစဉ်အဆက်ရွေးချယ်ခဲ့တာပါ။First Global အဖွဲ့ကကမ္ဘာတစ်လုံးမှာရှိတဲ့အကြောင်းသားလူငယ်တွေတဘာဝပတ်ဝန်းကျင်ရေးရာပိုင်းမှာဤပညာတိုးတက်လာဖို့ရည်ရွယ်ပြီးတည်ထောင်ထားတဲ့အကျိုးမြတ်မရည်ရွယ်တဲ့အဖွဲ့လို့ဆိုပါရစေ။မှတ်စနစ်နဲ့အဆင့်ခွဲသွားမဲ့ဒီပြိုင်ပွဲကိုနိုင်ငံပေါင်း160ကလူငယ်ပေါင်း1000လောက်ကဝင်ပြိုင်ကြမှာပါ။ပြိုင်ပွဲမှာအခြားနိုင်ငံတွေနဲ့ပူးပေါင်းပါဝင်ပြီးအုပ်စုဖွဲ့ရှင်ပြိုင်ရမှာဖြစ်လို့အဖွဲ့လိုက်ပူးပေါင်းပါဝင်မှုနဲ့ဆက်ရုပ်ရဲ့တည်ဆောက်တဲ့ဖြူဟာပိုင်းပေါ်မူတည်ပြီးရမှတ်ကွာချသွားလိမ့်မယ်လို့ရွေးချယ်ခံခဲ့ရတဲ့မတ်တီဝါဝါသိန်းကအခုလိုပြောပါရစေ။
ဒီကကျတော့ဒီဆက်ရုပ်ကိုဆက်ပြီးတော့ဆောက်ကောင်းမယ်ပေါ့လို့မျိုးဆက်ရုပ်မဆောက်အောင်ဆိုရဲသူကတင်းတစ်ခုပေးလိုက်ရှင်။အဲ့ဒီနည်းတင်းကကျတော့ energy impact ဆိုတဲ့ကောင်းတဲ့နဲ့ပေါ့နော်။အဓိကကသူကဒီမှာပေါင်းနေခြင်းသင်သိခြင်းတဲ့ပေါ်မျိုးပေါ့နော်။ဒီ global warming တို့ evolution မှာတော့ pollution တွေကိုချော့ချနေတဲ့ပေါ်မျိုးနဲ့တွေ့တဲ့ပေါ့ပါရှင်။ကျောင်းပိုင်းတွေကဒီကမ္ဘာနိုင်ငံအသီးသီးတွေဖိတ်ဆောင်ပြီးတော့အလိုပေါ့အချင်းချင်းသိပညာရေးဖလှယ်မယ်ချင်းချင်းပူးပေါင်းဆောင်ရွက်မယ်ကမ္ဘာကြီးမှာတွေ့နေတဲ့သက်သေမှုဖြည့်ရှင်းမယ်တူတူဖြည့်ရှင်းကြမယ်ဆိုတဲ့သဘောမျိုးပါနော်အဲ့ဒါကကမ္ဘာတော့ဒီအထက်ကဘောနပ်အမှတ်အများကြီးရတဲ့ဒီအများနဲ့ဒီ operation လုပ်တဲ့ပိုင်းကိုအထက်ပိုင်းသောဆောင်တော့ဖြစ်ပါတယ်
ရွေးချယ်ခံရတဲ့လူငယ်9ယောက်က12ရက်မှာမက္ကဆီကိုနိုင်ငံကိုစားထွက်မှာဖြစ်ပြီးနိုင်ငံပေါင်းစုံနဲ့ရှင်ပြိုင်ရမှာဖြစ်လို့စိတ်လှုပ်ရှားနေကြအောင်အဖွဲ့တဲကတူဦးဖြစ်တဲ့ကိုတင်မင်းကျော်ကပြောပါရယ
်နိုင်ငံကတူတော်များတယ်ကျွန်တော်လည်းလို့စိတ်လှုပ်ရှားတယ်ပြီးတော့ဟိုလူတွေကအများကြီးဆိုတော့အဲ့တူတို့တခြားနိုင်ငံကိုကျွန်တော်တို့လိုပဲကျွဲလူတွေဝမ်းသာတူတွေဆိုတော့အဲ့တူတို့လည်းတွေ့ရတော့စိတ်လှုပ်ရှားတယ်ပြီးတော့မနစ်ကအဖွဲ့ရလည်းအဆင့်6ရတာပြီးတော့ကျွန်တော်တို့ဒီနေ့လည်းသူတို့ကိုမင်းများမှာတူနေကြပါတော့ရအောင်ကျွန်တော်တို့ကြိုးစားပါဦး
ဒီပြိုင်ပွဲတွေကိုမနစ်ကဝါရှင်တန်ဒီစီမှာစပြီးလုပ်ခဲ့ရဖြစ်ပြီးအဲ့ဒီပြိုင်ပွဲမှာမြန်မာကုစားပြုလူငယ်တွေကအဆင့်6ရခဲ့ပါတယ်ထိုင်းနိုင်ငံလည်းဒီနှစ်ကစပြီးဝင်ပြိုင်သွားမှာပါရွေးချယ်ခံရတဲ့လူငယ်9ယောက်ကို First Global USA နဲ့ဖန်တီးရကပူးပေါင်းထောက်ခံခဲ့ရဖြစ်ပါတယ်
ကိုစော့ထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်နိုင်ငံရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပေးကြပါရစေအမေရိကန်ပြည်အောင်စုကနေပြီးတော့အီရန်နိုင်ငံအပေါ်မှာစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတွေပြန်လည်ချမှတ်လိုက်ပြီးတော့မော်တော်ကားထုတ်လုပ်မှုရွှေနဲ့တခြားအဖို့ဒဏ်တပ်ထုကုန်သွယ်ရေးနဲ့ငွေကြေးတွေအပါအဝင်ကဏ္ဍတော်တော်များများကိုပိတ်မှတ်ထားပြီးတော့အရေးယူလိုက်ပါတယ်ဒီအရေးယူပိတ်ဆို့မှုဟာအီရန်ဆိုရဘက်ကနေမကောင်းတဲ့လုပ်ရက်ကိုပြောင်ပြောင်တင်းတင်းနဲ့ဆက်ပြီးလုပ်နေတာကိုတံပြန်တဲ့အနေနဲ့အီရန်အပေါ်မှာစီးပွားရေးအရာတိတိတသားဖိအားပေးဖို့နောက်သဘောတူညီချက်အစ်စ်တစ်ခုရဖို့ဖြစ်တယ်လို့တမရထရန့်အစိုးရရဲ့ထိပ်တန်းတာဝန်ရှိသူတဦးကပြောပါတယ်2015နျူကလ িয়ার သဘောတူစာချုပ်တွေအရာရုပ်သိမ်းခဲ့တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုပြန်ချမှတ်ဖို့ကြေညာချက်ကအမေရိကန်နဲ့သူ့ရဲ့ဥရောပမဟာမိတ်နိုင်ငံတွေကြားပို့ပြီးတော့မှကွဲသွားစေခဲ့ပါတယ်အင်ဖြူရောရဲ့သတင်းတော်ပက်စီဝီဒါကူဆာဝရာသတင်းပေးပို့ထားတာကိုရန်နိုင်ပြောပြပေးပါရှင
်ပြီးခဲ့မေလကအီရန်နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ခဲ့ပြီးတဲ့နောက်တမရထရမ့်အစိုးရကအီရန်နိုင်ငံကိုပထမကြော့အရေးယူပိတ်ဆို့မှုတွေကိုချမှတ်ပြီးတော့ဖိအားတွေပြင်းပြင်းထန်ထန်ပေးလိုက်ပါတယ်အီရန်နိုင်ငံရဲ့ရေနံရောင်းချမှုအပေါ်အေးအေးယူပိတ်ဆို့တာအပါအဝင်ဒုတိယကြော့အေးအေးယူပိတ်ဆို့မှုတွေကိုတော့လာမယ့်နိုဝင်ဘာလမှာလုပ်ဖို့စီစဉ်ထားပါတယ်။မကောင်းတဲ့လောက်ရက်တွေလှုပ်ဆောင်နေတယ်လို့အမေရိကန်ကရှုမြင်ထားတဲ့လောက်ရက်တွေကိုအီရန်ဘက်ကပြောင်းလဲလာအောင်လုပ်ဖို့ရည်ရွယ်တာဖြစ်တယ်ဆိုပြီးအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောပါတယ
် Right now the United States is undertaking a diplomatic and financial
အခုလောလောဆယ်မှာအမေရိကန်ဘက်ကလုပ်နေတာကအီရန်အစိုးရကသူတို့ဟာသူတို့ချမ်းသာအောင်လုပ်ပြီးမကောင်းတဲ့အဖျက်မှောက်လုပ်ငန်းတွေကိုအားပေးနေတဲ့ငွေတွေကိုဖျက်တောက်နိုင်အောင်အီရန်ပေါ်တန်တမန်ရေးနဲ့စီးပွားရေးအရဖိအားပေးတဲ့လှုပ်ရှားမှုတွေကိုလှုပ်ဆောင်နေပါတယ်
။ဒီတန်ခတ်ပိတ်ဆို့မှုအစ်စ်တွေက2015ခုနှစ်တုန်းကအရင်သမ္မတအိုဘားမားအစိုးရလက်ထက်မှာရခဲ့တဲ့နျူကလ িয়ার သဘောတူညီချက်ထက်ပိုကောင်းတဲ့သဘောတူညီချက်ကိုရစေမှာဖြစ်တယ်လို့လည်းသမ္မတထရမ့်အစိုးရကပြောပါတယ်။သမ္မတထရမ့်ကတော့သူ့အနေနဲ့ဆွေးနွေးညီနိုင်မှုအစ်စ်တွေလှုပ်ဖို့လမ်းဖွင့်ထားတယ်လို့မဇူရီပြည်နယ်မှာမကြသေးခင်ကလုပ်ခဲ့တဲ့မဲဆွယ်စည်းရုံးမှုအတွင်မှာပြောကြားခဲ့ပါတယ
်။ We're ready to make a real deal, not the deal that was done.
ကျွန်တော်တို့အနေနဲ့ပြီးခဲ့တဲ့အစိုးရလက်ထက်မှာရခဲ့တဲ့သဘောတူညီချက်လို့မဟုတ်ပဲစစ်မှန်တဲ့သဘောတူညီချက်ရအောင်လုပ်ဖို့ကျွန်တော်တို့ဘက်ကအစင်းသင်ပါပဲ။အရင်သဘောတူညီချက်ကတော့အလွန်ဆိုးရတယ်
။ဒါပေမဲ့လည်းတနင်္လာနေ့ကရုပ်သံကနေပြောကြားခဲ့တဲ့မိန့်ခွန်းအတွင်မှာအီရန်သမ္မတဟာဆန်ရူဟာနီကတော့ဒီအယူအဆကိုလက်မခံဘဲပယ်ချလိုက်ပါတယ
်။ Hamzamon bo tahrim
တန်ခတ်ပိတ်ဆို့မှုချမှတ်လိုက်တဲ့တစ်ချိန်တည်းမှာပဲဆွေးနွေးညှိနှိုင်းမှုလုပ်မယ်ဆိုတော့ဒီဆွေးနွေးညှိနှိုင်းမှုကဘာအထိပ်ပဲပါလဲဒါကဘာနဲ့တူလဲဆိုတော့တယောက်ယောက်ကသူ့ရဲ့ပြိုင်မဲ့ဒါမှမဟုတ်ရန်သူကိုဓားနဲ့ထိုးဖို့အတွက်ဓားကိုဆွဲထုတ်ပြီးတစ်ချိန်တည်းမှာပဲငါတို့ဆွေးနွေးညှိနှိုင်းတင်တယ်လို့ပြောတာနဲ့တူနေပါတယ
်အီရန်ပေါ်မှာချမှတ်လိုက်တဲ့တန်ခတ်ပိတ်ဆို့မှုအစ်စ်တွေထဲမှာအီရန်နိုင်ငံရဲ့ဒေါ်လာရွှေအဖိုးတန်သတ္ထုအလူမီနီယံသမဏိခီးသည်တင်လေရင်နဲ့ကြောင်မသွေးအယောင်းဝယ်တွေမလုပ်ဖို့တားမြစ်ထားပါတယ်ဒါပေမဲ့တန်ခတ်ပိတ်ဆို့မှုတွေကအလုပ်ဖြစ်မယ်လို့မထင်ကြောင်း John Hopkins တက္ကသိုလ်ကစီးပွားရေးပညာရှင် Steve Hank ကပြောပါတယ
် Sanctions keep the regime in power
တန်ခတ်ပိတ်ဆို့မှုတွေကအာဏာရှင်တွေကိုဆက်လက်အာဏာတည်မြဲစေပါတယ်နောက်ဒုတိယတစ်ခုကသူတို့ဘာလုပ်လဲဆိုတော့ရာဇဝတ်ဂိုင်းတွေကိုမှောင်ခိုတွေလုပ်ပြီးငွေတွေအများကြီးလုပ်လို့ရတယ်ဆိုတာကိုသူတို့ကစွဲဆောင်တာပ
ါဥရောပမဟာမိတ်တွေကတော့ American ရဲ့တန်ခတ်ပိတ်ဆို့မှုကိုဆန့်ကျင်လိုက်ပြီးဥရောပသမဂ္ဂက EU ကုမ္ပဏီတွေအနေနဲ့အမေရိကန်ရဲ့ပိတ်ဆို့မှုတွေကိုလိုက်နာစရာမလိုတဲ့တားမြစ်ချက်တခုကိုချမှတ်လိုက်ပြီးတော့အီရန်နဲ့စီးပွားရေးလုပ်မယ်ဆိုရင်လည်းအကာအကွယ်ပေးသွားမှာဖြစ်တယ်လို့ပြောပါတယ
်။အမေရိကန်ကသူတို့ပိုင်နေပြင်ပကလူပုဂ္ဂိုလ်တွေကိုတန်းခတ်တာဖြစ်ပါတယ်။ EU အနေနဲ့နိုင်ငံများတရားရုံးတစ်ခုခုကဘလို့ဆုံးဖြတ်ချက်မျိုးကိုမဆိုအခြေခံရဲ့ရင်တက်ရောက်မှုပြည့်ပြည့်စုံနိုင်ပြီးတော့ပိတ်ဆို့မှုကလည်းကျမတို့အချိန်မနေ့6နာရီမှစပြီးအကျုံးဝင်မှာဖြစ်လို့ EU လုပ်ငန်းရှင်တွေအနေနဲ့ထိခိုက်နစ်နာမှုတွေပြန်ပြီးအဖက်ဆယ်ခွင့်ရှိမှာဖြစ်ပါတယ်
။အီရန်နိုင်ငံကတော့သူတို့ရဲ့နျူကလ িয়ার စီမံကိန်းဟာလက်နက်ထုတ်လုပ်ဖို့အတွက်ရည်ရွယ်တာမဟုတ်ဘူးလို့ထပ်ခါလည်လည်ညှိစို့ထားပါတယ်။ဒါပြင်နိုင်ငံတကာအနုမြေအေဂျင်စီကလည်းအီရန်နိုင်ငံဟာ2015သဘောတူစာချုပ်နဲ့အညီလှုပ်ဆောင်နေပြီးတော့ဒီသဘောတူညီချက်ကလည်းအီရန်နိုင်ငံရဲ့နျူကလ িয়ার လှုပ်ရှားမှုတွေကိုပို့ပြီးတော့စီစဉ်နိုင်အောင်ခွင့်ပြုထားတာဖြစ်တယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ။
ကိုရနိုင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့အင်္ဂါညချမ်းသတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနိုင်ငံဝက်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့အင်္ဂါညဒဲလေလိုက်အစီအစဉ်ကိုနားဆင်ကြရဖို့ရှိပါတယ်လိုင်းဒိုမီတာ25 32နဲ့54တို့ကနေစောင့်မျှော်ဖန်ယူနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7ခွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်ဩဂုတ်လ9ရက်အင်္ဂါညဒုတိယပိုင်းညဝက်မှာတော့လိုင်းဒိုမီတာ25 kHz 15453ညလိုင်းဒိုမီတာ32 kHz 11803ညလိုင်းဒိုမီတာ51 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အမေရိကန်နိုင်ငံရေးကြောင့်သတင်းဆောင်မနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြအင်္ဂါညဒဲလီလိုက်အစီအစဉ်ကိုနားဆင်ကြရဖို့ရှိပါတယ်အခုအစီအစဉ်ကတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မတင်ဆက်ပေးပါမယ်မခင်ဖြူထွေးကစီစဉ်တင်ဆက်ပေးထားပါတယ်ရှင
်အမေရိကန်ဒေါ်လာ60ဘီလီယံတန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းပေါင်း 9,000 ကျော်အပေါ်မှာအခွန်ကျွမ်းကျင်စီချက်မယ်လို့တရုတ်ဆိုရကချိန်ချလိုက်တာနဲ့အတူအမေရိကန်ပြည်အောင်စုနဲ့ကုန်သွယ်ဘက်နိုင်ငံတွေကြားကအခုနောက်ဆုံးတင်းမာမှုတွေကိုဝါရှင်တန်နိုင်ငံကြီးနဲ့စီးပွားရေးအတိုင်းဝန်းကစောင့်ကြည့်နေကြပါတယ်တရုတ်ကုန်ပစ္စည်းတွေအပေါ်ဒေါ်လာ100ဘီလီယံအခွန်တွန်းမြင့်ဖို့ထရပ်မဆူရကအဆိုပြုခဲ့ပြီးတဲ့နောက်တရုတ်ဘက်ကလည်းအခုလိုအခွန်တွန်းမြင့်မဲ့အကြောင်းကိုကြေညာလိုက်ကြပါဒီလိုအပြန်အလှန်လက်တုံပြန်နေကြတဲ့ကုန်သွယ်ရေးတိုက်ပွဲကြောင့်အမေရိကန်စီးပွားရေးအတိုင်းဝန်းကြားစိုးရိမ်မှုတွေတိုးလာနေပြီး Republican Party အတွင်းမှာလည်းကွဲလွဲမှုတွေပိုးပြီးတော့ဖြစ်လာနေပါတယ်သမ္မတထရမ့်ကတော့သူ့ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့အခုလိုပြောပါတယ
် We are making new American dreams come true.
အမေရိကန်ရဲ့အိမ်မက်သစ်တွေလက်တွေ့အကောင့်ထဲပေါ်လာဖို့ကျွန်တော်တို့လှုပ်ဆောင်နေပါတယ်ဆိုပြီးသမ္မတထရမ့်ပြောသွားတာပါစီးပွားရေးအလင်းအမြန်ဖွံ့ဖြိုးလာနေပြီးအလုပ်လက်နဲ့ဥယျာဉ်ကျဆင်းလာတာလို့စီးပွားရေးအရာတိုးတက်လာတဲ့အခြေအနေတွေကိုသမ္မတကကြွားဝါပြောဆိုနေတာပ
ါ Now that we have the best economy in the history of our country this is the time to straighten out
ဘူးဆိုရင်နိုင်ငံတမိုင်းမှာစီးပွားရေးအကောင်းဆုံးအခြေအနေမှာရှိပါတယ်ကမ္ဘာပေါ်ကဘယ်လိုနိုင်ငံနဲ့ဘလို့အချိန်ကချုပ်ဆိုခဲ့တဲ့စာချုပ်ပဲဖြစ်ဖြစ်အစိုးရဆုံးကုန်သွယ်ရေးသဘောတူစာချုပ်တွေကိုရှင်းထုတ်ပြရမယ်အချိန်ပ
ါကုန်သွယ်ခွင့်တွေကောက်ယူဖို့အကောင်းဆုံးအချိန်ဖြစ်ပြီးတော့ဒီခွန်ငွေတွေနဲ့အမေရိကန်ရဲ့ဘန်ဒါငွေတွေတိုးတက်လာအောင်နောက်အလုပ်ခိုင်ခွင့်လမ်းတွေဖန်တီးပေးနိုင်ပြီးတော့ပိုးပြီးတော့ကျွဲဝချမ်းသာလာအောင်လုပ်နိုင်မှာဖြစ်တယ်လို့သမ္မတကသူ့ရဲ့ Twitter လူမှုကွန်ရက်စာမျက်နှာပေါ်မှာရေးသားခဲ့ပါတယ်ဒါပေမဲ့လွှတ်တော်တွင်ကသမ္မတရဲ့ Republican Party အမတ်တွေကတော့ဂျာကူသဘောမတူကြပါဘူး
I've made it pretty clear I don't think terrorists are the right answer. I don't support terrorists.
ဘုံနိုင်ကွန်တင်းကြတာကိုအပြေလို့ကျွန်တော်မယူဆပါဘူး။ကျွန်တော်မထောက်ခံပါဘူး
။အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ပြောသွားတာပါ။ Republican အထက်လွှတ်တော်အမတ် Rob Portman ကလည်းအခုကြိုးမြင့်တဲ့သမ္မတရဲ့အစီအစဉ်ကိုအခုလိုဝေဖန်ပါတယ်
We need to be careful about taking action that increase barriers to trade. If we impose higher tariffs without justification, we invite
ကိုယ်တိုင်ဟန်တာဖြစ်စေနိုင်တဲ့လှုပ်ဆောင်ချက်တွေကိုကျွန်တော်တို့သတိထားရပါမယ်။ဒေတာမသုံးသပ်ပဲကုန်သွယ်ကွန်တိုးမြင့်မယ်ဆိုရင်ကျွန်တော်တို့ပို့ကုန်တွေအပေါ်မှာလည်းတစ်ဖက်ကအခွန်တိုးမြင့်ပြီးလက်တုံပြန်လာအောင်ဖိတ်ခေါ်ရကြပါလိမ့်မယ
်ဒီလို Republican လွှတ်တော်အမတ်တွေအပြင်အခွန်တိုးတဲ့ကိစ္စကိုဝေဖန်သူတွေထဲမှာ Democrat အထက်လွှတ်တော်အမတ်တွေလည်းပါပါတယ်မြောက်ဒါကိုတာပြည်နယ် Democrat အထက်လွှတ်တော်အမတ် Heidi Heitkamp ကဆိုရင်အမေရိကန်လယ်သမားတွေတီးနှံတွေရိတ်သိမ်းတဲ့အချိန်ဆလာနေပြီဖြစ်တာနဲ့အမျှတရုတ်နဲ့ကုန်သွယ်ရေးစစ်ပွဲကြီးထွားလာတာကိုဒီလယ်သမားတွေမလိုလားကြတယ်လို့ဒီကုန်သွယ်ရေးစစ်ပွဲကတရုတ်နိုင်ငံချက်မြောက်ဒါကိုတာပြည်နယ်ကိုပိုးပြီးတော့အထင်အရှားမှာဖြစ်လို့တဟကိုဘက်ကအသာစီးရမယ်နီလာမဟုတ်ဘူးလို့သူ့ရဲ့ Twitter ကနေဝေဖန်ရေးသားခဲ့ပါတယ်။သမ္မတထရမ့်အဆိုအရကတော့ကုန်သွယ်ခွန်တိုးမြင့်တဲ့အတွက်အမေရိကန်စီးပွားရေးလုပ်ငန်းတချို့မှာသတိသာသာထိခိုက်နိုင်ပေမဲ့လို့ဒီကုန်သွယ်ရေးစစ်ပွဲဟာတရုတ်နိုင်ငံကိုပဲပိုးပြီးတော့ထိခိုက်စေမှာဖြစ်ပြီးတော့အမေရိကန်အတွက်အသာစီးရလာစေမှာဖြစ်တယ်လို့ပြောပါတယ်။
We have to have good trade deals. We're going to make our country so much richer than it's ever been.
ညတာကောင်းမွန်တဲ့ကုန်သွယ်ရေးသဘောတူညီချက်တွေရှိဖို့လိုပါတယ်။ဒါမှသာကျွန်တော်တို့နိုင်ငံကိုဘယ်တော့မှနဲ့မှမတူကျွဲဝချမ်းသာအောင်လုပ်နိုင်မှာပါ
။စီးပွားရေးအုပ်စုတွေကတော့ရှေ့မှာကြုံရနိုင်တဲ့အန္တရာယ်တွေအထက်ဆိုရနေပါတယ်။ခိုင်မာအားကောင်းတဲ့စီးပွားရေးဆောင်ရွက်ချက်တွေဆိုပြီးသမ္မတထရမ့်ကဂုဏ်ယူဝင့်ကြွားစွာပြောနေတဲ့အခြေအနေတွေဟာကုန်သွယ်ကွန်တိကျမှုတွေကြောင့်ထိခိုက်လာနိုင်တယ်လို့အမေရိကန်ကုန်သွယ်ကြီးများအဖွဲ့ကလည်းသတိပေးပြောဆိုထားပါတယ်ရှင်။
င်ချွေထွေးစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်နေဆောင်မြော်နေကြတဲ့အင်္ဂါညဓာတ်ရိုက်လေလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုဇော်ဝင်းလိုက်နဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ်အင်္ဂါညဓာတ်ရိုက်လေလိုက်စီစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာ။ဒီရေတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်။ရှစ်လေးလုံးဒီမိုကရေစီအရေးတော်ဘုံကြီးဟာအခုဆိုရင်နှစ်30ပြည့်ပါပြီ။နေသဒေသတွေကတစင်ပြည်ပနိုင်ငံတွေကိုရောက်သွားကြတဲ့ဒီမိုကရေစီအားစုတွေနဲ့ပြည်တွင်းမှာရှိနေကြတဲ့အားစုတွေဟာခဏချင်းထိတကွဲတကွဲစီဖြစ်နေကြသေးပါ။ဒီနေရာမှာအခုဒီနေ့ပါဝင်ဆွေးနွေးကြမဲ့သူတွေကတော့ဒီရှစ်လေးလုံးရဲ့အခြေခံသဘောတရားတွေကိုသိရှိထားပြီးဖြစ်ပေမဲ့လည်းဒီမသိသေးတဲ့သောရရှင်တချို့သိရှိနိုင်အောင်ကျွန်တော်အခြေခံအကြောင်းလေးတွေနည်းနည်းပြန်ပြောချင်ပါတယ်။68ဒီမိုကရေစီရေတော်ပုံကာလာတုန်းကတော့အားလုံးအတူတူပဲတပါတီအာဏာရှင်စနစ်ကိုဖျောက်ချဖို့ကြိုးစားခဲ့ကြတယ်။အဲ့ဒီနောက်အာဏာသိမ်းစစ်အစိုးရကိုဆက်ပြီးဖျောက်ချနိုင်မှုကြိုးစားရင်းပြည်တွင်းမှာဆက်လုပ်သူကလုပ်လက်နက်ကန်တိုက်ပွဲဝင်မယ်ဆိုပြီးဆုံးဖြတ်ပြီးတော့နေဇတ်ဒေသတွေကိုတောခွေတဲ့သူကခိုးခဲ့ကြတာပါ။အခုတော့ကာလာရွေ့ရှားသွားပြီးနေဇတ်မှာတောခွေတဲ့သူတွေဟာတတိယနိုင်ငံတွေရောက်နှီးမျိုးစုံနဲ့ဘဝရည်တည်အတွက်ရုန်းကန်ကြရင်ဒီမိုကရေစီတိုက်ပွဲကိုဆက်ဆင်နေခဲ့ကြတာပါ။အာဏာရှင်လက်အောက်မှာပြပြဝတ်နေတဲ့ကာလာတုန်းကတော့ပြည်ပကလူတွေကပဲလှုပ်ရှားနိုင်ခဲ့ပြီးအထက်မှာမြေအောက်လှူရှားမှုအဖြစ်ရပ်တည်နေသူတွေနဲ့စီးလုံးညီညွတ်စွာရပ်တည်ခဲ့ကြရတာကအခုတော့ပြည်တွင်းမှာနိုင်ငံရေးလှူရှားခွင့်တွေရကြပြီးတဲ့နောက်မှာပြည်တွင်းအုပ်စုပြည်ပအုပ်စုတွေဆိုပြီးတော့အမျိုးမျိုးကွဲလာတာကိုတွေ့ရပါတယ်။ဒါကြောင့်ဒီပြည်တွင်းပြည်ပအုပ်စုတွေစုပေါင်းပြီးတော့ကျွမ်းကျင်အခမ်းအနားတွေမှာတိုင်းပြည်အတွက်အရင်လိုပဲစီးစီးလုံးနဲ့အလုပ်လုပ်ကြရင်ခရီးဖြစ်နေတဲ့မြန်မာဒီမိုကရေစီပြည်ပင်ပြောင်းလဲရေးပိုပြီးခရီးတွင်လာမလားဆိုတာကိုကျွန်တော်အဓိကဆွေးနွေးချင်တာဖြစ်ပါတယ်။အခုလေလိုင်းပေါ်မှာဆွေးနွေးဖို့ရောက်နေကြတဲ့သူတွေရှိပါပြီ။88မျိုးဆက်ကျောင်းသားကောင်းဆောင်ဟောင်းတယောက်ဖြစ်တဲ့ဥကိုကိုကြီးဆဲရှိပါတယ်။ဒေါက်တာတင့်ဆွေကျွန်တော်တို့ NLD လွတ်တော်အမဟောင်းလည်းဖြစ်လက်ရှိအမေရိကန်နိုင်ငံမှာအခြေစိုက်ပြီးတော့နိုင်ငံရေးလေ့လာတုံ့တသူဖြစ်ရည်နေတဲ့ဒေါက်တာတင့်ဆွေရှိပါတယ်။နောက်ပြပ88ရေတော်ပေါ်မှာပါဝင်ခဲ့ပြီးတော့အခုအဝေးရောက်တက်ကြွလှရှားသူဖြစ်ရည်နေတဲ့ဒေါက်တာနိုင်အောင်လည်းရှိပါတယ်။နောက်တခြားဆွေးနွေးကြမဲ့သူတွေလည်းကျွန်တော်တို့လေလိုင်းပေါ်မှာရှိနေပါပြီ။ဆိုတော့ကျွန်တော်ပထမဆုံးဥကိုကိုကြီးကိုလေလိုင်းပေါ်ဖိတ်ခေါ်ကြပါရခင်ဗျ။ဥကိုကြီးကြားပါလားခင်ဗျ။ဟု
တ်ကဲ့ကြားပါရနော်။
ဟုတ်ကဲ့ဥကိုကြီးအခုကျွန်တော်စောစောကအစအခြေစဉ်ပြောခဲ့သလိုပါပဲမပြည့်တော့ကံရရှိကျွန်တော်တို့ပြည်တွင်းမှာနိုင်ငံရေးလှုပ်ရှားမှုတွေလွတ်လွတ်လပ်လပ်အတိုင်းအတာတစ်ခုထိရလာပြီဆိုပေမဲ့လည်းပြည်ပမှာရှိနေတဲ့အင်အားစုတွေကလည်းမနည်းဘူးကျွန်တော်တို့ကြံနေသေးတာတွေ့ရပါတယ်ဒါပေမဲ့ဒီအင်အားစုတွေပြန်လဲပေါင်းစည်းပြည်ပမှာရှိနေတဲ့လူတွေပြည်တွင်းပြန်ဝင်ပြီးတော့လှုပ်ရှားနိုင်ရေးဆိုတာဟာလမ်းကြောင်းဟာထင်သလောက်ပွင့်မနေသေးတာကိုတွေ့ရတော့ဒါပေါင်းစည်းအတွက်တိုင်းပြည်အတွက်ရှေ့ရှုပြီးလှုပ်ကြမယ်ဆိုရင်ပေါင်းစည်းအတွက်ဘာတွေများအကန့်အသတ်တွေရှိနေတယ်လို့ဥက္ကုကြီးမြင်မိပါလေ
။ဟိုပထမဆုံးကတော့ကျွန်တော်လူပုဂ္ဂိုလ်တွေပေါ့လေကာယကံမြောက်ပေါင်းစည်းနိုင်ဖို့ကကျွန်တော်တို့ဒီတချို့အခက်အခဲတွေကတော့ဗီဇာပြဿနာပေါ့။ဒီပါရောက်နေတဲ့ကျွန်တော်တို့ရဲဘော်တွေကြီးရင်းကိုပြန်ဝင်ဖို့ကိစ္စမှာတချို့ဒီဗီဇာပိတ်ခံထားရတယ်အကန့်အသတ်ခံထားရလို့ပြန်ဝင်လို့မရတဲ့ရဲဘော်တွေရှိတယ်ပေါ့။အဲတချို့ကျတော့လေကိုယ့်ရဲ့မိသားစုအခြေအနေကိုယ့်ရဲ့ရက်တည်ရေးအခြေအနေတွေကြောင့်မဟုတ်လို့ပဲဒီပါမှာနိုင်ငံသားချင်းနဲ့ခံယူထားပြီးတော့ကျွန်တော်တို့ပြည်တွင်းနိုင်ငံရေးကိုကာယကံမြောက်ဝင်မလုပ်နိုင်တဲ့ဒီခုနကလက်တွေ့ဆိုင်ရာအခက်အခဲရှိတယ်ပေါ့။နောက်အကန့်အသတ်တစ်ခုကတော့နိုင်ငံရေးရည်တည်ချက်အယူအဆပိုင်းဆိုင်ရာကွယ်လွယ်မှုတွေပေါ့လေ။ဆိုတော့အဲ့ဒါမျိုးကျွန်တော်ရည်ဘူးရအချင်းကတော့နှစ်ပိုင်းရှိတယ်လို့ကျွန်တော်မြင်ပါတယ်။ဒါဆိုတော့နိုင်ငံရေးရောက်ကွယ်လွယ်မှုကတော့2008ဖွဲ့စည်းပုံကိုလက်မခံနိုင်ဘူးဆိုတဲ့အခြေအနေမျိုးအယူအဆပြီးကြရှိတယ်လို့ဒီပြည်တွင်းမှာကြတော့လေ2008ဖွဲ့စည်းပုံကိုမကြိုက်တော့လည်းပဲလက်ခံပြီးတော့နိုင်ငံရေးပါတီတွေကနေတစ်ဆင့်ပြင်ပြောင်းလဲလဲခုကြိုးစားနေရတဲ့အခြေအနေတွေလည်းရှိတော့အဲ့တော့ခုနကဒါလူပုဂ္ဂိုလ်ကာယကံမြောက်ပူးပေါင်းဆောင်ရွက်ဖို့အခန့်ဒီအဟံတားတွေရှိတယ်လို့နိုင်ငံရေးအရရည်တည်ချက်ပေါ်လို့သဘောထားကွဲလွဲတာမျိုးတွေလည်းရှိနေတယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ
်။ဟုတ်ကဲ့ကျွန်တော်ဒီဗီဇာပြည်ဝင်ခွင့်ဗီဇာပိတ်တင်ခံရတဲ့ကိစ္စကိုကျွန်တော်နောက်ပိုင်းမှလည်းနည်းနည်းဆွေးနွေးချင်ပါတယ်။အခုလောလောဆယ်တော့ကျွန်တော်ဒေါက်တာတင့်စီကိုလေလိုက်မှဖိတ်ခေါ်ချင်ပါတယ်ဒေါက်တာဆစ်စီရဲ့အမြင်သဘောထားကိုလည်းကျွန်တော်တို့အရင်ကြားချင်ပါတယ်အချင်းရောအရင်ပြောပြပါအောင်ဒေါက်တာတင့်စီကဟိုမကြသေးခင်ကပဲမြန်မာနိုင်ငံသွားလေပြီးတော့ဒါပထမဆုံးချိန်ပေါ့နော်နှစ်ပေါင်းများစွာအတွင်းမှာပထမဆုံးချိန်ပြန်ရောက်ခွင့်ရပြီးတော့အခုမကြခင်မှပြန်လာတဲ့သူဆိုတော့အထက်အခြေအနေလည်းပို့ပြီးတော့တည်မယ်ပြပမှာရက်တည်နေရတဲ့လူတွေရဲ့အခက်အခဲတွေဟိုဆန္ဒတွေကိုလည်းသိရှိနေတဲ့သူတူဦးဖြစ်တော့ဆရာအမြင်လေးကိုလည်းအရင်ပြောပါအောင
်ဒေါက်တာဆရာကျွန်တော်မြန်လာတော့ဒီ30အပြီးမှာဒီနေ့လက်ရှိနိုင်ငံရေးခင်းခြင်းအပြင်အတွင်းပေါ့နော်ကျွန်တော်စိတ်ပစ္စည်းကမကောင်းဘူးလို့ကျွန်တော်မြင်ပါတယ်အလားပေါ့နော်ဥတီချက်ကတော့ပကံနဲ့စီကိုသွားနေတယ်လို့ကျွန်တော်မြင်ပါတယ်
ကျွန်တော်တို့ညီညွတ်ရေးပေါင်းစည်းရေးဆိုတာလည်းအကျံကောင်းပါတယ်ဆိုတော့လည်းねကျွန်တော်တို့ဟိုဥတီကျေးရွေးကျမှာဒီနေ့ရင်းကိုကျွန်တော်တို့အနည်းဆုံးဒါအားရရကောင်းပါတယ်နော်အဲတခြားအဖွဲ့အစည်းကျွန်တော်တို့မြောက်များစွာဟိုပွဲပြပေါ်ကြတော့နော်ရှင်ရေတို့ပြီးမှာဒါပွဲပြမှုကလည်းတဘာဝကြတာပေါ့ဒီကောင်ဖွဲ့စည်းတယ်လို့ကျွန်တော်ပြောလို့ပါဘူးကျွန်တော်ပါဝင်တဲ့အဲ့ဒါပါတီပေါ့နော်အဲ့ဒီပါတီကဟိုကျွန်တော်တို့အပြင်ဖြတ်ပြီးတော့ဒီပါရောက်လှုပ်ရှားသူတွေကိုအဲ့ဒီရတဲ့ဖြတ်မှုတကယ်ဝန်ကျင်မှုတွေကျွန်တော်မသိဘူးပေါ့နော်ကျွန်တော်နားလည်တယ်လို့ကြားရတာလောက်ကတော့ဟိုဒီပါဖြတ်ချင်နေဖြောင်ကြတာအမှတ်ပေးနိုင်တာတော့မတူဘူးလို့ကျွန်တော်ကနားလည်တာအဲ့တော့ဒါလည်းဒီမကန်နေမော်ဒယ်တွေကလည်းဖြစ်ချက်ကြီးရှိမှာပေါ့အဲ့ရှိရတဲ့ညကျွန်တော်ကပြန်မပြောင်းဘူးအဲ့တော့အဲပြစ်ဆက်မှုကောက်ခေါ်ကျွန်တော်ပြစ်ဆက်မှုတော့မတုံ့ပြန်ပါဘူးသူဖတ်ရနေရာနဲ့တောင်းထားတာချင်းတကူဟိုအမြင်မတူကြမှုရှိတယ်အဲခိုက်တော့လည်းပဲကျွန်တော်တို့ပေါ်စီလေးပြောပြောအဲတတိတူလုံးကြီးပြောပြောမှာဖြစ်ခဲ့တဲ့ဆုံးဖြတ်ချက်ရှိတယ်သူအဲနဲ့ဒီဥပမာတစ်ခုလေးနဲ့တော့ပဏာမပြောပြရစီခင
်ဟုတ်ကဲ့ကျွန်တော်တို့ပြည်ထဲမှာသွားလာပြီးတော့လှူရှားတဲ့အခါမှာလည်းဒီဆရာပြောသလိုပဲအနေဒီအဖွဲ့အတွင်းမှာအနေဒီပါတီအတွင်းမှာရောဒီတခြားလှုပ်ရှားနေကြတဲ့သူတချို့ရဲ့အမြင်မှာရောအဲ့လိုမျိုးရှိတယ်ဆိုတော့ကျွန်တော်သိပါဒါပေမဲ့ဟိုတတိပုဂ္ဂလအဖြစ်ရပ်တည်ပြီးတော့လုပ်နေကြတဲ့လူပုဂ္ဂိုလ်တော်တော်များများဒီ88မျိုးဆက်တော်တော်များများကတော့အဲ့ဒီအမြင်မျိုးမရှိဘူးအားလုံးဟိုတပြေးညီသဘောထားတဲ့သူတွေလည်းရှိတယ်ဆိုတော့လည်းကျွန်တော်တွေ့ရပါတယ်ဆိုတော့ကျွန်တော်ဒေါက်တာနိုင်အောင်ကိုလည်းလေလိုက်မော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါက်တာနိုင်အောင်ဟာဆိုရင်လည်းရှစ်လေးလုံးရေတော်ပေါ်မှာထဲထဲဝင်ဝင်ပါဝင်ခဲ့တယ်။နောက်နေဇတ်ဒေတာမှလည်းဒါဟိုလက်နက်ကန်တိုက်ပွဲကာလကအစကျွန်တော်တို့တော့ရှောက်ရပ်တည်ပြီးတော့လှုပ်ရှားလာခဲ့တယ်။ပြင်းပြင်းလေးပြန်ရောက်ဖူးပြီးပြီးအခုပြပမှပြန်ပြီးတော့ရပ်တည်နေတယ်ဆိုတော့အထဲပြင်ကိစ္စလေးတွေလည်းတော်တော်လေးတိမိခေါင်းမိရှိနေပြီးဆိုတော့ဒေါက်တာနိုင်အောင်ရဲ့အမြင်လေးကိုလည်းကျွန်တော်တို့အရင်ကြားပြရစေဦး
။ဟုတ်ကဲ့ဟိုကျွန်တော်ကတော့ဟိုလို့ပြောမယ်ကိစ္စနဲ့ပုဂ္ဂိုလ်တွေတော့ပြောမယ်ဒါပေမဲ့ဟိုဘယ်လိုဖြစ်ဖြစ်ဟိုဗာလဲဟိုရင်ခွင့်ညီနာထောင်ပြပါလို့မြေတားရက်ခံကြပါလေအဲ့တော့ပြင်းပြင်းကိစ္စကိုပြောမယ်ဆိုလို့ရှိရင်ကျွန်တော်အထက်ထမအဓိကအပြောမျိုးအင်အားစု၃ခုပေါ့ဗျာအခုကျွန်တော်တို့88ပွင့်နေပေါ့ကျွန်တော်တို့88တဲ့ကောင်းလုပ်ကြတဲ့အောက်စုရှိရနောက် LED နဲ့အခြားနိုင်ငံရေးပါတီအင်အားစုရှိရနောက်ပြီးတော့ဒီအရက်ဖက်လူလူဖွဲ့ကြီးရှိရအဲ့တော့ကျွန်တော်တို့2012အကုန်ပိုင်းလောက်ကပြန်လာဝင်လိုက်ထွက်လိုက်ပေါ့နော်နှစ်ဖက်စလုံးနဲ့ရှိတယ်ကျွန်တော်လည်းသွားတယ်အထက်ကဟိုကောင်းမများလေးဒီဘက်ကိုလာကြတယ်အဲ့တော့အဲ့ဒီအချိန်မှာမိတ်ဆက်ကြတယ်မိတ်ခွဲကြတယ်သတင်းဖတ်ကြတယ်အချိန်မျိုးရှိတယ်ဒါပေမဲ့တပြင်းတောက်ပိုင်းမှာဟိုအလုပ်ကိစ္စတွေပြောတဲ့အခါကျတော့ဟိုမိကမတားလုံပဲဖြစ်နေတဲ့အခါမျိုးရှိတယ်နောက်ဆွေးနွေးတဲ့အခါမှာလည်းဟိုတိုးသွားကြည့်ခါကျတော့တကယ်တမ်းပြောရင်ဒါဟိုတိုက်ပြီးတော့ဟိုထိတိရအောင်မရှိဘူးကွာဒါတယောက်ချင်းကိစ္စလည်းဖြစ်နိုင်သလိုမှ ABS ဆက်ဆိုလူပေါင်းတိတို့ဆိုလို့ရှိရင်လည်းလာအဖွဲ့ကြီးလည်းဆွေးနွေးကြတာရှိတယ်ဒါပေမဲ့အဲဒီလုပ်တယ်ဟိုဆွေးနွေးမှုတွေရက်သွားတယ်ပေါ့နော်အလုပ်တွေမပေါ်ဘူးပေါ့ဆိုတော့ကျွန်တော်ကဒီဒီထဲမှာလည်းဟိုအချိန်ကပြောရလို့ရှိရင်တော့ကျွန်တော်ကဟိုစိတ်ထဲမှာဟိုဘာလဲကျွန်တော်ထင်တဲ့ခင်ဗျားကဘာလဲဆိုတော့ပထမတစ်ချက်ကတန်ကြီးနဲ့ဆွေးရမှုပေါ့နော်ဒါကကျွန်တော်နိုင်ငံတကာမှာလေ့လာတဲ့အခါကျတော့ဒီအိမ်ဆိုင်မှုဖွင့်နဲ့ပြည်ပြင်းလှုပ်ရှားမှုတွေကြားထဲမှာအဲ့ဒါအမြင်နဲ့ရှိတယ်ဘာလဲဆိုတော့ဒီဟိုအပြင်ကလူတွေကအုပ်စီးသွားမလားဆိုတဲ့ဥစ္စာမျိုးလောကတော့မသိအောင်ဝင်ရင်သွားမလားဆိုတဲ့ဥစ္စာမျိုးအဲ့လိုမျိုးဆိုရင်မျိုးရှိကောင်းရှိနေအကုန်လုံးရှိမယ်လို့ကျွန်တော်ပြောတာမဟုတ်တော့ဒါပေမဲ့ကျွန်တော်တချို့ပြန်တိုင်းကြားရတယ်ရှိတယ်ဘာလို့ဆိုဟာဒီလူတွေအပြင်မှာ26နှစ်စလုံးသူတို့နာမည်ကိုရောင်းစားကြတယ်သူတို့ရောင်းစားကြတယ်ဆိုတော့အဲ့လိုမျိုးမြင်ခံရမျိုးတွေအတန်မျိုးကိုကျွန်တော်ပြန်ကြားရတယ်ရှိတယ်ဒါကဒီတန်ရက်နဲ့ဆိုရင်မျိုးကိုကျော်လွန်နိုင်တဲ့ဆွေးနွေးမှုတွေဒီမရောက်ခဲ့ဘူးပေါ့နော်ကျွန်တော်အမြင်ပြောတာနောက်တစ်ခုကဘာလဲဆိုတော့ဒီတခါတလေကြတော့ဒီဟိုဖြတ်တန်းမှုရပဲပြောပြောကျွန်တော်ဟိုလောက်ကနဲ့နိပရိယပေါ့နော်ကျွန်တော်မားပြောမပြောဘူးလောက်ကနဲ့နိပရိယမှာအချို့ဟာတွေမတူတာတွေရှိတာလည်းရှိတိုင်းပဲဥပမာကျွန်တော်ပြောဆက်ရလာချင်းမတိုက်တာလည်းတူတယ်ဆွေးဆွေးဆွေးနေနဲ့တပီးပီးနဲ့တောင်းရမယ်ဆိုတာလည်းတူတယ်လွတ်တော်တွင်လွတ်တော်ပြင်ပတွေလည်းတူတယ်တခါတလေကြတော့ကျွန်တော်ကဘာပါဆယ်ဆိတ်ချက်မှပြောတယ်တော့ဟာတခါကြငါတို့ကအပင်ကနေပြီးအပီးကျူကြတာကိုထိုင်ဆောင်နေရလားပေါ့ဟုတ်တယ်အလုပ်ကိုဖြည်းဖြည်းချင်းပြီးမြောက်ဆုံးဖြတ်ပြီးနဲ့လုံးမလာပေါ့ဆိုတော့အဲ့လိုဟာမျိုးတွေမှာကျွန်တော်ကခုနကပြောတဲ့ဥစ္စာမျိုးတွေပေါ့နော်အာဥပမာဆိုကျွန်တော်တို့ဟိုဘာရဲမရင်းကြမဖွဲ့စည်းမှုပြင်ဆင်ဆိုပြီးဒီ၃ချက်ပါညာပညာဝင်လဲဝင်လာလို့တဲ့ပြီးတဲ့ခါကျတော့ဘယ်လိုပြောမလဲဟိုပြင်ရတော့ပြန်အောင်ဆိုတော့ကျွန်တော်တခါလေးကျတော့ဒီ89ကဟို19ကျူလိုက်ဟာမျိုးသွားတတိကြတယ်ဒါကျွန်တော်လည်းမရှိပါဘူးနော်
ဆိုတာဒုတိယအချက်ပေါ့နောက်တစ်ခုကဟိုအထဲထဲမှာလုံရင်းလုံနေလက်တော်သွင်းတော်ပြင်ပါလို့ပြောနေတယ်ဟိုအထဲထဲမှာဗာဖြစ်လာလို့ဆိုဒီတပ်ပေါင်းစုတဲ့မာမိတ်ပုံစံကပြောက်သွားတယ်လို့ဖြစ်တယ်နော်ဒါဒီအတွင်းပြင်ကိစ္စတွေမဟုတ်ဘူးဒါအထဲထဲမှာဗာဟိုသူ့ဘာသူတည်တယ်လည်းဖြစ်နေတဲ့ကိစ္စမျိုးပေါ့နော်ဆိုအဲ့ဒီကြောင့်မှလည်းကျွန်တော်အပြန်လူရ ဟိုလိုက်ပါစီညိုရေးဆိုတဲ့ခါမှာကျွန်တော်ဘယ်လိုလိုက်ပါစီပြောမှာဆိုတဲ့ကိစ္စမျိုးမှာနော်ဟုတ်ကဲ့ပါလာနေနေရာကြတော့ပေါ့နောက်တစ်ခုကအရေးကြီးဆုံးပြောချင်တာကဘာလဲဆိုတော့ဒါဟိုကျွန်တော်အရေးဆုံးပြောတာပါဒါခါလေးကြတော့ဟိုကျွန်တော်ကဘာလဲဆိုတော့ဆံသူကြောင့်နေသလားမာဘူးကကြောင့်နေသလားခေါင်းဆောင်ကြောင့်နေသလားဆိုတဲ့ကိစ္စမျိုးကြီးကျွန်တော်စိတ်ထဲမှာဟိုတိုးတော့ဂျုံတော့ဖြစ်တယ
ပြီးညက်ချက်ခံရတဲ့အနေကြောင့်ညာဖြစ်သွားသလားဆိုပြီးတော့မှဟိုစိတ်ထဲမှာအလုပ်ဖြစ်တယ်ပေါ့ဒါကြောင့်မဲ့ဘယ်လိုပြောကျွန်တော်စဉ်းချက်ပါဦးငယ်တုန်းကလေးလုပ်ပြီးအခုနိုင်ငံကိုလုံးငံလာလုံးမယ်ဆိုရင်စဉ်းယူပါဘူးဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်ဒီညမှာကျွန်တော်တို့ခုပြောကျင်တာကလည်းအဲ့လိုပါပဲဟိုဟိုပြည်တွင်းရဲ့ပြပလို့ကျွန်တော်လည်းသဘောထားပြီး
ဒီကနေ့ဒီမှာလဲဝန်ကြီးချုပ်တို့ဝန်ကြီးတို့အဆင့်လွတ်တော်အမတ်တို့စတဲ့ခေါင်းဆောင်ပိုင်းကဏ္ဍမှာနေရာယူရတဲ့အဆင့်ရောက်လာကြပြီအဲ့ဒီတော့ကျွန်တော်တို့တောင်းတဲ့တရားဒီနေရာမှာအားနာနေဖို့အချိန်တန်တော့ဘူးပြောစရာရှိတာဘုံဝင်လင်းနေပြောတင်တယ်လို့ယူဆပါတယ်ဟိုဒီဆွေးနွေးပွဲပြီးရင်လည်းနောက်ပိုင်းမှာဆက်ပြီးဆွေးနွေးပြောဆိုနေကြမယ်လို့လည်းကျွန်တော်သိပါတယ်
ဟုတ်ကဲ့ကျွန်တော်တို့ပြောခဲ့ပေးတဲ့ကုသိုလ်နဲ့နဲ့ပြီးတော့အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့နှစ်သုံးဆယ်ပြည့်ခဲ့ပါပြီအပြည်ရင်းပြည်ပမှာပေါင်းစည်းပြီးလုပ်တဲ့လူတွေလည်းရှိပါတယ်ကျွန်တော်တို့ဆိုမရက်ဖြန်ဖွဲ့မှဒီမိုကရေစီ ကြောက်တိုင်ဆိုတာကျွန်တော်ဘကိုးမှာဖွင့်မဲ့ဥစ္စာလဲကျွန်တော်ပြည်သူပြပပေါင်းပြီးတော့လုပ်ကြပါတယ်ကျွန်တော်စကားပြောရတဲ့ကျွန်တော်တို့ရဲဘော်ကြီး၃ယောက်ပြောသွားတာဟိုပဲကျွန်တော်ဟိုပြန်ပြောချင်ပါတယ်ဘာလို့ဆိုပထမတော့ခြားကိစ္စပြောလို့ပါအဲ့တော့ဒေါအောင်ဆန်းစုကြည်နဲ့ပဲပတ်သက်ပြီးကျွန်တော်တိုင်တယ်ပြီးပြောပါမယ်ဒေါအောင်ဆန်းစုကြည်ပထမဆုံးနေရာကျေကျေကလုတ်ခဲ့တဲ့စနေကခု
ဒီမိုကရေစီရဖို့အတွက်ညီပေါင်းစုံနဲ့လုပ်ရမယ်အန်ဒီကတော့ကြော့တယ်ထင်ရင်ထင်အန်ဒီကတော့တွေးဆုံဆွေးနွေးရပဲတဲ့အဖြေကရှင်းပါတယ်ဗျာဒီမိုကရေစီရဖို့ညီပေါင်းစုံနဲ့လုပ်ရမှာပါကျေးဇူးတင်ပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုလာမောင်ဝင်ဆွေးနွေးပေးတာကျွန်တော်ကိုခမောင်လေးကိုလည်းပခုတ်ကူမျိုးကကိုခမောင်လေးနဲ့တခါတည်းဖိတ်ခေါ်ကြပါတယ်ပြီးမှကျွန်တော်တို့ပြန်ပြီးဆွေးနွေးတာလေးဆက်လုပ်ချင်ပါတယ်ကိုခမောင်လေးလည်းပြောစရာရှိတာလေးကိုအချင်းချင်းပြောပေးပါအောင်ခင်ဗျဟုတ
်ကဲ့ကျွန်တော်ပြောချင်တာကတော့ဒီဘက်ကတော့ဟိုအမေဒီအစိုးရနဲ့ဟိုအစိုးရရှိအဖွဲ့ကနေရောလေဒီဘက်ရောက်အဖွဲ့စီဒီလိုရှားမျိုးအဖွဲ့စီတွေကိုမျိုးမျိုးကျိုးကျိုးကျင့်တယ်ဒီမှာနေရာပေးတယ်လို့မျိုးနဲ့လေကြဲတန်းစားထားဆက်ဆံနေတယ်လို့ကျွန်တော်ယူဆတယ်နော်သမီးရကဒုရဲ့ကြည်ရောက်ခွဲကြည့်ရတာဘာမှမကြည့်ရရေကိုတွေ့ရရဲ့အဲဒီဝဲရဒီရောက်ခွဲကိုသဘောလားမကြည့်ဘူးချစ်ချစ်လေးရွေးရဒီရောက်ခွဲကိုသဘောလားကြည့်ကြည့်အားနည်းလို့ရေကျတော့ယူဆပါရမလား
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာအလုံးစုံတူချင်းဆွေးနွေးပေးတာကိုတိလဲမှုကလေလိုင်းမှာရှိပါသလားခင်ဗျာကိုတိလဲမှုလဲဝင်ဆွေးနွေးပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့တော့ဒီစစ်လို့အောင်ကြောင်းမှာကျွန်တော်အနေနဲ့တော့အမတန်မှလည်းကြည်ကြဲဝန်းလဲစရာကောင်းတယ်လို့ကျွန်တော်မြင်တယ်ကျွန်တော်အနေနဲ့တော့မင်းမနော်အဲ့ဒီစစ်တွေတော့အရေးခဲမှာနော်စစ်မနဲ့ဒီလိုကြီးရပြီလို့ကျွန်တော်တွက်ထားတယ်ခင်ဗျဒါပေမဲ့နော်ဘုတ်တော့နေအစိုးရကနော်ဒီလူတို့ကိုမတရားတက်ဖြတ်တက်တာခဲ့တာတော့လူပေါင်းနောက်များစွာသိခဲ့တယ်ခင်ဗျတို့အခုသတင်းထဲမှာပြောနေကြတာ3000ပြောနေကြတယ်မှန်မှာတော့3000အကျော်မှာသိတယ်လို့ကျွန်တော်မြင်တယ်ဘာဖြစ်လဲဆိုကျွန်တော်တို့ကနော်ဒီလူတို့အနေနဲ့စစ်မှန်တဲ့ငင်းညာကြီးကိုလိုချင်တယ်စစ်မှန်တဲ့ဒီမိုဒီလိုချင်တယ်ဒါပေမဲ့မရဘူးမရတော့ကျွန်တော်တို့အနေနဲ့ဆက်လက်ပြီးတော့တောင်းဆိုဖို့လိုတယ်နော်ထောက်ထည့်အခြေခံဥပဒေအတိတ်ကတို့ဆက်တရားမဲ့ဒဏ္ဍာရီဖြစ်တယ်ဗျဘာဖြစ်လို့ဆိုပြည်သူ့ကိုပြင်းတဲ့အခြေခံဥပဒေဖြစ်နေတဲ့အတွက်ပါ
ဟုတ်ကဲ့ဟုတ်ကဲ့တင်းစစ်တင်ပါတယ်ကိုသိလိုက်မှုဝင်ဆင်းနေပြတာကျွန်တော်ဥက္ကကိုကြီးကိုလေလိုင်းမောင်တလဲအလဲပေးချင်ပါတယ်
อุกุโกจิยออคุซอซวาโหดอรดินเซเปียวตวาดาดาไนออเปียวตวาเดอัจฉะเดชิบาเดนอกปิรอดิซอซอดอรดินเปียวตวาเดอัจฉะเทมาซอลุชินดิปีปาโกยောက်นีเดอพั่วซีดิอปอเนดิทองจาเดลูดิอปออันเนดิเทยาลูดิชั่วเดตบอราทาบออะมาเปโกเนียมาตูวูลุเปียวบาเดอุกุโกจิโกไรอะเลนังงานยีกิสานเนทองอะยาจาเกเดปิสักเกยาเดอะยาชีเดซอรอ
ไอ้ห่ากะไอ้หลุมမျိုးအတမ်းမျိုးအခုကိုကြီးကိုယ်တိုင်ကြားမိသလားအခုကိုကြီးဟောကတော့ဒီပြည်တွင်းပြည်ပဆိုတဲ့အယူဆတွေပုံမှာစောစောပြောသွားတဲ့အပိုင်းနှစ်ပိုင်းကွဲနေတာအပြင်ဘာတွေများမြင်မိတာရှိသေးတယ်လဲကျွန်တော်တို့မတူညီတဲ့ဟာတွေရှေ့ဆက်လုပ်လို့ရမယ်ခန္ဓာတွေမှာအဲကျွန်တော်ကတော့ဒီပြည်တွင်းပြည်ပဆိုတဲ့အဲ့ဒီတတ်မှတ်ချက်တွေတက်ကိုကျွန်တော်တို့ကဒီအခင်းကျစ်တစ်ခုလုံ
တကူလုံးကိုမချုံကုန်ပြီးတော့ပဲနဲ့ကွဲကွာနေတယ်ဟိုကွဲနေတယ်ဆိုတဲ့သဘောမျိုးတိတ်ပဲပေါက်သွားမှာကျွန်တော်ကတော့စိုးတယ်အဲ့တော့တကယ်ကကျွန်တော်တို့ဟိုနိုင်ငံရေးအကြောင်းလဲကိုကျွန်တော်တို့သတိထားမိဖို့လိုတယ်တကူကပြည်ရင်းပြည်ပဘယ်ချိန်မှာချိန်ဆမှုအကောင်ဆုံးလဲလို့ပြောရင်90ရွေးကောက်ပွဲရလက်အကောင့်တွေပေါ်ရေးဆိုတဲ့ကာလမှာတုန်းကပြည်တွင်းမှာလည်းဟလာဒီအကြောင်းကြောင်းနဲ့ဆန္ဒပြတာတွေရှိတယ်ဒီပကလည်းနိုင်ငံတကာတန်ယုံနေရှိမှသွားပြီးဆန္ဒပြတယ်အကျဉ်းသားလူမျိုးရေးလူ90ရလက်အကောင့်တွေပေါ်ရေးလို့ဆိုတော့သွားကြတယ်အဲ့ဒီကနေပြီးတော့2012ဂျာပြတ်ရွေးကောက်ပွဲဝင်လိုက်တဲ့အချိန်မှာပြည်တွင်းမှာစဉ်းစားချက်က2008ကိုမကြိုက်ဘူးဆိုပေမဲ့လက်တွေ့ကျတဲ့နီလန်းအချင်းနဲ့တော့ရွေးချယ်လိုက်တဲ့အချိန်မှာ90ရလက်ကိုဗဟုကျုပ်ပြီးတော့လှုပ်ရှားနေတယ်အထူးသဖြင့်နိုင်ငံတကာလှုပ်ရှားမှုကလုံးဝပျောက်သွားတယ်ဘာလို့90ရလက်အကောင့်တွေပေါ်ရေးဆိုတာမဟုတ်တော့ဘဲနဲ့ဟိုပြောရရင်တော့ဘာ issue အကြံရမှန်းမသိဘူးတော့ဒီမဲ့ချက်ချင်းအဲ့လိုပုံပြောင်းသွားတာကိုတွေ့ရတယ်အဓိကစပြီးတော့ကျွန်တော်တို့ကနိုင်ငံရေးအရကိုလိုက်ကဒါအပြန်အလှန်ဟို coordination ပေါ့ဒီနိုင်ပူပေါင်းဆောင်ရွက်တာမျိုးမဟုတ်တော့ဘဲနဲ့ပြည်တွင်းမှာတက်တက်လုပ်ပြီးတော့ဟိုပြည်ပကဒီအခြေအနေကိုကြည့်ပြီးတော့မြေပြင်ကြည့်ပြီးကဖို့ပြီးတော့သူတို့ကပြန်နေရာချရတာပေါ့ဒီအဲ့လိုမျိုးဖြစ်တယ်လို့ကျွန်တော်ကတော့မြင်တယ
်ဟုတ်ကဲ့ဆရာ
အခုအချိန်ဒီမှာကြတော့ကျွန်တော်တို့ကဟလာဒီ NLD အစိုးရလည်းလွတ်တော်လေးရောက်လာတယ်အစိုးရဖြစ်လာတယ်အဲ့ဒီအချိန်မှာသူကအတိုက်ခံတော့ရက်တည်ရတဲ့ပုံစံနဲ့အစိုးရအချိန်ဒီမှာရက်တည်ရတဲ့ပုံစံနဲ့ဟိုအထူးသဖြင့်စစ်တမ်းနဲ့ဆက်ဆံရေးနောက်တစ်ခါဒီငြိမ်းချမ်းရေးဖြစ်စဉ်ကိုသူဥဆောင်ရတဲ့အချိန်ဒီအဲ့ဒီအချိန်ဒီအပေါ်မှာကြံတဲ့လူတွေကဟိုကျွန်တော်တို့88ကိုလိုက်ကဟိုပြောရရင်ဇက်ဖို့အဖြစ်နဲ့ဝန်းရံနေဆိုတဲ့ကဏ္ဍကနေတော့ရောက်လောက်တာခဲ့ရတာဖြစ်တယ်ဖြစ်တော့အခုအချိန်ခါမှာကျွန်တော်တို့ကဆိုတော့ကျွန်တော်တို့ဆိုတဲ့အခါမှာလည်းအားလုံးမဟုတ်ပေမဲ့နိုင်ငံရေးရကျွန်တော်တို့ယူဆကျွန်တော်တို့သဘောထားရက်တီချက်ဒီကိုအတီးကြဆောင်ရွက်ချင်လာတဲ့လုပ်ချင်လာတဲ့အယူဆတွေပေါ်လာတယ်ဟုတ်လားဒါပေမဲ့တူညီတဲ့ကိစ္စတွေနိုင်ငံအတွက်အကျိုးရှိမဲ့ကိစ္စတွေမှာလည်းပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တို့အသင့်သင့်ရှိတယ်ဆိုတော့အဲ့ဒီလိုအခြေအနေမျိုးမှာပြည်ပကရဲဘော်တွေကဘယ်အခန်းကဏ္ဍကနေဆောင်ရွက်ရမလဲဆိုတဲ့ကိစ္စအပေါ်မှာဟိုပြောရရင်တော့ line မရှင်းဘူးဖြစ်တယ
်ဟုတ်ကဲ့ဟုတ်ကဲ့
တက်တက်တာမဖြစ်ဘူးဖြစ်တယ်ဒါကြောင့်နောက်ပိုင်းမှာတော့ဖြစ်နိုင်ရင်ကျွန်တော်တို့ကဟလာအခုက online တွေလည်းရှိနေတဲ့အခါကျတော့ Skype တို့ဟလာ Viber တို့အစရှိတဲ့ချင်း Messenger တို့ကနေပြီးတော့လည်းဖြစ်ဖြစ်ကျွန်တော်တို့ကအဲ့ဒါမျိုးတိကျဆွေးနွေးမှုတွေရှိရင်တော့ဘယ်နေရာကနေဘယ်သူကဘာလုပ်ကြမလဲဆိုတာလေးပေါ့အဲ့ဒီရေဘူးရသဘောထားလေးတော့ပေါ်လာမယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့အားလုံးဟန်ချင်းညီညီတိုင်ပင်ပြီးလုပ်ကြရင်ကောင်းမယ်ပေါ့နော်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်
ကျွန်တော်ဒေါက်တာတင့်ဆွေကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဆိုတော့ကျွန်တော်ပြောခဲ့သလိုပဲဒီဒေါက်တာနိုင်အောင်လည်းပြောသွားပြီးပါပြီအာမနာတန်းသူမြင်တဲ့သူ့ရဲ့အမြင်တွေကိုဆိုတော့အခုချိန်ကတောင်းနေတောင်းအာနာမယ့်အချိန်လည်းမဟုတ်တော့ဘူးအားလုံးက88မှာမွေးဖွားလိုက်တဲ့နိုင်ငံရေးအေးလောကတွေကိုရောက်လာကြတဲ့သူတွေအားလုံးတပြေးညီနီးပါးဖြစ်နေတော့အားလုံးကလည်းအသက်ရွယ်အပြင်မတိမ်မရင်းနေရှိနေကြပြီးအတွေ့အကြုံတွေကလည်းမတိမ်မရင်းနေရှိနေကြတာပဲဆိုတော့ဆရာအမြင်ကရော80ဘယ်လိုခီးသွားကြမလဲကျွန်တော်တို့ခတ်တူတူလေးပြောပြပါဟု
တ်ကဲ့ကျွန်တော်တို့ဒီပါရောက်တွေကိုပြည့်ရက်တမတာဦးသိန်းစိန်ကလည်းဖိတ်ခေါ်ပါတယ်အခုလည်းပဲဒေါ်အောင်ဆန်းစုကြည်အနာရကာသမှလည်းဖိတ်ခေါ်ပါတယ်ဦးသိန်းစိန်တက်တချင်းဒီပါအနေပြုံးငနေလူတစုကတော့တွားတာတွေ့ပြီးတော့ဒီ NLD ဆွေးလက်ထက်မှာကျွန်တော်သိသလောက်ကတော့ပြောင်းဝင်တာအစ်စ်ချက်ပြောင်းဝင်တာကျွန်တော်တော့မတွေ့သေးဘူးခင်ဗျာသို့တူလည်းပဲခုနကဟိုလိုင်းရနေဆွေးနွေးတဲ့လူတယောက်ဘာလို့ရှစ်လေးလို့ကျွန်တော်မြင်လာတဲ့ရှစ်လေးလို့နှုတ်ရှားမှုကြီးဟာနိုင်ငံရေးမျိုးဆက်တစ်ခုကိုကြာကြာနာနာမွေးထုတ်ပေးလိုက်ပြီးတာဖြစ်တဲ့အတွက်ကျွန်တော်အမှန်မှဟိုဝမ်းမြောက်စရာကောင်းတယ်ဟိုကျွန်တော်မြင်တယ်အဲ့ဒီထဲမှာပြပမှာ 要的不够的嘛，对就毛苗苗做啊，是的，都好我都吃。路线哦，我带你出到一步，那把地路我破西路就那么标吧。带你出到也带你那不高路也嘛，伢子他古我六年的七年的都有啥话嘞？那巴哈巴哈那个嘞，除了啊，就那我标完了，那修掉不咯？巴哈就七年的，到东山那呢，困难的湖我破窗的那路就那有啥话嘞
？OK， 这是怎么嘞？当然那样哦。
ဟိုနှစ်25နှစ်တုန်းကငွေတူတုန်းကချခဲ့တဲ့ဆုံးဖြတ်ချက်တွေဘာဖြစ်သွားပြီလဲဆိုတော့ကျွန်တော်ဆွေးနေပို့တော့အချိန်မရလိုက်ဘူးဆိုတော့နောက်တစ်ပတ်မှာကျွန်တော်တို့ထပ်ပြီးတခြားအကြောင်းအရာတွေဆွေးနေကြသေးတာပေါ့နော်ဆနေညတဲ့လေလိုက်အင်္ဂါညတဲ့လေလိုက်စီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်တလဲပြောပြပေးပါအ
ဖြစ်ရှင်ရေးဝန်ဝန်ဆောင်ရွက်ချဖို့အားရှပစိဖိတ်ဒေတာကဆိုရရင်းနဲ့စီးပွားရေးကောင်းဆောင်တွေကိုကုလသမဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကဒီကနေ့တိုက်တွန်းပါတယ်လူမောင်ခိုကုမှုလူကုန်ကုမှုနဲ့ဆက်ဆက်တဲ့နိုင်ငံဖြတ်ကျော်မှုခင်များတိုက်ဖြတ်ရေးဘာလီပရိုဆက်ကိုတက်ရောက်တဲ့နိုင်ငံ26နိုင်ငံကဝန်ကြီးတွေကိုဒုက္ခသည်များဆိုင်ရာကုလမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတိုက် top by Yabo. Jacantinarin Pianle di Savi, Lungandi Makuni Jabule. Gula, Tamaka, Dokadamia Sayam, Haminji got tight on like Barre. Iraning and Bosipoi Yat and Capeso Mudigo, American Piranzuka, Pianbi Champa Barre, Iraning a nuclear season recanta, Naye Pia Bid and Nine. American Becca, Chamakede, Danka Beso Murigo, Natasanga Kunin, and the Bordunit, Pesha, Big Nama, a Kulu can be or Tanka Dapshe Barishin.
The engine of Go, Matin Gitaga, Jina, Big Apshe Barishin, Inganya, a season Tolo Yemuga, Ku Yanai Chabare, Sabai Saya, the Pet Engineer Garo, Peter, Hane Pibarishin, Jamaga Sumoma, Dina season Mupi, Tawi, you did some bigger Apshe Barre, a Kutoli and bigger season ago, a season BB Jinas and I got a certain IT, the James Yami Tolu and Bibarishi, Manapia Manakin Tolu and Bim a season ago, Lindo Mida Sako Liz and Ningaza Dirugani Payu Nas and I Mare, Fio Ego Nato that sing it addresses two bed Dishibarishi, Kano Nyajan Tijawazi.
This program has come to you from the Voice of America, Washington.